Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ31ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းအတွက်အစီအစဉ်မှုကကျမဆုမွန်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမအနံလာတို့ပြောပြမှာပါ။အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုရွေ့လျားတိုက်ခတ်နေတဲ့ပြင်းအားအဆင့်လေဟာရီကိန်းမုန်တိုင်းကြီးဒိုရင်ဟာဒီကနေ့ထပ်ပြီးတော့အကောင်လာဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။အိန္ဒိယနိုင်ငံအာတန်ပြည်နယ်ထက်ကလူဦးရေ2,000လောက်ဟာနိုင်ငံမဲ့ဖြစ်တော်မဲ့အလားလာနဲ့ရင်ဆိုင်နေရပါရယ်။ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကမြေရုပ်ပုံးတွေအပြာရောင်ဆိုးထားတဲ့ရေတွေတုံးပြီးတော့နေနေပါရယ်။ဒီလိုသတင်းတွေကိုကြားရမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်ရရှင်နေနားဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေကတော့ဒီကနေ့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာအစိုးရညီညာရေးကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေတွေ့ဆုံဆွေးနွေးနေချိန်နဲ့တစ်ချိန်နဲ့မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာတော့တိုက်ပွဲပြင်းပြထန်ထန်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲအတွင်းမှာကျေးရွာတွေကိုလက်နက်ကြီးကြီးကျရောက်လို့ကလေးအပါအဝင်အ ਨੇ စုံလူ9ဦးသေဆုံးခဲ့ပါတယ
်ရွာထဲမှာရှိတဲ့အိမ်မှာကျတာကျတော့အိမ်မှာလူ6ယောက်ရှိရပေါ့9ဦးကတော့တုံသွားတယ်2ဦးကတော့အဲဆေးရုံရောက်မှာ
နောက်ပိုင်းဒီသတင်းအပြည့်နာဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးငြိမ်းချမ်းရေးအခြေအနေအလားအလာတွေကိုတင်ပြထားတဲ့သတင်းတော်မတ်စုအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။နောက်ပြီးတော့ဒီနိုင်ငံတကာမှာခေတ်စားနေတဲ့သပင်းပုံစံတစ်မျိုးကမြန်မာလူငယ်တွေကြားမှာရေပန်းစားနေတဲ့အကြောင်းမြန်မာတခွင်အစီအစဉ်နဲ့အတူ NND ရပ်သားဆိုရလက်ထက်တရားစွဲဆိုထောင်ချမှုတွေပိုတိုးလာနေတဲ့အကြောင်းသုံးသပ်ကြမယ်။စနေညတည်းလေလိုက်ဆွေးနွေးခန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုရွေ့လျားတိုက်ခတ်နေတဲ့ပြင်းအားအဆင့်လေဟာရီကိန်းမုန်တိုင်းကြီးဒိုရီယန်ဟာဒီကနေ့ထပ်ပြီးတော့အကောင်လာဖို့ရှိသလိုနောက်ရက်တွေမှာလည်းဆက်ပြီးတော့အကောင်လာမယ့်ပုံရှိတယ်လို့အမေရိကန်ဟာရီကိန်းစင်တာကဒီကနေ့ပဲပြောသွားပါတယ်။ဘာဟာမာကျွန်းအစုအနောက်တောင်ပိုင်းမှာဆိုရင်အသက်အန္တရာယ်ဖြစ်စေတဲ့အထိပင်လယ်ဒီရေမြင့်တက်ပြီးတော့တာမန်အနေထားတဲ့6ဘေကနေ12ဘေလောက်အထိရေတက်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပင်လယ်ကမ်းခြေမှာတော့အကြီးအကျယ်ပျက်စီးမှုတွေဖြစ်နိုင်တဲ့အေးရမလိုင်းလုံးကြီးတွေရိုက်ခတ်လာနိုင်တယ်လို့ဟာရီကိန်းစင်တာကပြောပါတယ်။ဘာဟာမာကျွန်းအရှေ့ဘက်ပိုင်းကိုဝင်တိုက်နေတဲ့မုန်တိုင်းဟာဖလော်ရီဒါပြည်နယ်အရှေ့ဘက်ကန်ယူရာနဲ့အမေရိကန်အရှေ့တောင်ဘက်ကန်ယူရာတပိုင်းမှာလူအသက်အနည်းကိုပါထိခိုက်နိုင်တဲ့အထိရေလိုင်းကြီးတွေတက်လာစေမယ့်အပြင် Rip Current လို့ခေါ်တဲ့ဆွဲလိုင်းတွေလည်းပေါ်ပေါက်လာစေမှာပါ Dorian မုန်တိုင်းရဲ့ဗဟိုအချက်ကဘာဟာမားကျွန်းအလယ်ပိုင်းနဲ့အရှေ့တောင်ဘက်ပိုင်းကိုဒီကနေ့ညနဲ့မနေ့ဖြန်မှဖြတ်သန်းသွားမှာဖြစ်ပြီးဖလော်ရီဒါပြည်နယ်အရှေ့ဘက်ကန်ယူရာကိုတော့တနင်္လာနေ့နောက်ပိုင်းမှာဝင်ရောက်မယ်လို့ Hurricane Center ကပြောပါတယ်ဘာဟာမားကျွန်းအနောက်မြောက်ပိုင်းဒေသမှာအစိုးရကအရေးပေါ်အခြေအနေကြီးညာထားသလိုဖလော်ရီဒါပြည်နယ်မှာလည်းအမေရိကန်သမ္မတ Donald Trump ကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။တနအိဆင်မိုင်နှုံးနဲ့ခဏနေရွေ့ရှားနေတဲ့ဒိုရိန်မုန်တိုင်းကြောင့်မိုးမပြတ်ရွာသွန်းပြီးတော့လေပြင်းတိုက်ခတ်လာနိုင်တဲ့အပြင်လိုင်းထံမှုကြောင့်ရေကြီးရံမှုတွေပါဖြစ်လာနိုင်တယ်လို့ Hurricane Center ကသတိပေးပါတယ်။ဒီမုန်တိုင်းဟာ1992ခုနှစ်မှာပြင်းအား၅အဆင့်နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းနောက်ပိုင်းအမေရိကန်ကိုဝင်တဲ့မုန်တိုင်းတွေတဲ့အပြင်ဆုံးမှာအရေးပေါ်အခြေအနေကြီးညာထားတဲ့ Florida ပြည်နယ်မှာအမျိုးသားအဆောင်တပ်ဖွဲ့၄000ချထားပြီးတော့လောင်စာဆီကိုအလုံးလောက်ဖြည့်တင်ပေးထားပါတယ်။မုန်တိုင်းလမ်းကြောင်းကိုတိကျပြောလို့မရသေးတဲ့အတွက်လူတွေအများကြီးဘေးလွတ်ရာကိုပြောင်းကြဖို့လမ်းကြောင်းတော့မကျညာသေးပါဘူး။ဒါပေမဲ့လည်းတပတ်စာအစာရေးစားနဲ့ဆေးဝါးအလုပ်လောက်ဆုထားဖို့နဲ့မီးရက်တော်ကြာပြည့်နေမှာမလို့လိုအပ်တာတွေပြင်ဆင်ထားကြဖို့ပြည်내အုပ်ချုပ်ရေးမှူးဒွန်ဆက်တစ်ကတိုက်တွန်းထားပါတယ်
။ Iran နိုင်ငံရဲ့တတိယအကြိမ်မြောက်ဒုံးကျည်ဆန်းစပ်ပြည်လုံးမှုမအောင်မမြင်ဖြစ်ခဲ့ပြီးရက်ပိုင်းချာမှာပဲ Iran ကသူတို့ရဲ့ဂျူရူအကောင်းဝဂရီတိုင်းရှိတယ်ဆိုတာကိုထုတ်ပြလိုက်ပါတယ်။အခုလို Iran ဘက်ကဒုံးကျည်ဆန်းစပ်ပြည်လုံးမှုမအောင်မမြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ American သမ္မတ Trump ကပြီးခဲ့တဲ့နိုင်ပိုင်းအတွင်းက Twitter ကနေရေးသားဖော်ပြခဲ့ပါတယ်။ဗီဒီယိုမှတ်တမ်းတွေမှာတော့ဒီအီရန်နိုင်ငံပိုင်တပ်ခွဲကမှာအဲ့ဒီနာဟစ်ဝမ်ဂျူရူကိုအီရန်ဆိုရသတင်းအေဂျင်စီကသတင်းတော့တွေကိုဒီကနေ့မှာပြသထားတာကိုဖော်ပြထားပါတယ်။အခုလိုအောင်မြင်မှုမရခဲ့တဲ့ဒုံးကျည်ဆန်းသပ်ပြစ်လုမှုအတွင်ပောက်ကွဲမှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးမိတဲ့အခါမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အီရန်ကာကွယ်ရေးဝန်ကြီးဌာနကအသေးစိတ်ထုတ်ပြန်တင်တယ်ဆိုပြီးတော့အီရန်ပြည်သားရေးဝန်ကြီးမိုဟာမက်ဂျာဗာအဇာရီဂျေရိုမီကပြောပါတယ်အီရန်နိုင်ငံဘက်ကအခုလိုဒုံးကျည်ဆန်းသပ်ပြစ်လုခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကသတိပေးလိုက်ပြီးတော့အီရန်နိုင်ငံဟာကဘာပတ်လမ်းကြောင်းတွေကိုဒီဂျိုဒုကိုလွတ်တင်တဲ့နည်းပညာတွေအသုံးပြုပြီးတော့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်တွေပြစ်လွတ်တဲ့နေရာမှာလိုအပ်တဲ့ပယ်ထိန်တပ်ဒုံးကျည်စွမ်းရည်ကိုတိစောက်ဖို့အတွက်ထောက်ကူဖြစ်လာနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပေမဲ့လည်းအီရန်ဆိုရဘက်ကတော့သူတို့အနေနဲ့အဲ့လိုလုပ်ဖို့အစီအစဉ်မရှိဘူးဆိုပြီးတော့ညှင်းဆို့ထားပါတယ်။မနေ့တောက်ကြနေတုန်းကတော့ဒေါနယ်ထရမ့်ကအီရန်ဘက်ကဒုံးကျည်ဆန်းသပ်ပြစ်လွတ်မှုမောင်းမင်းဖြစ်ခဲ့တဲ့နေရာကဓာတ်ပုံတွေကို Twitter မှာဖော်ပြခဲ့ပြီးတော့အဲ့လိုဖော်ပြလိုက်တဲ့အတွက် တနာထရမ့်ဟာအမေရိကန်ရဲ့ရှိဝတ်ထောက်လန်းနေမှုတွေကိုချပြလိုက်သလားဆိုပြီးတော့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
။အာနာဂဖေရှားခံထားတဲ့ဆူဒန်နိုင်ငံကသမ္မတအိုမာအယ်ဘာရှာကိုအကျင့်ပြချစားမှုနိုင်ငံခြားငွေတရားမဝင်ပိုင်ဆိုင်မှုနဲ့ဆူဒန်တရားသူကြီးတဦးကတရားဝင်ဆွဲချက်တင်လိုက်ပါတယ်။မြို့တော်ခေါတမာတရားရုံးမှာဒီကနေ့ရုံးထုတ်လာတဲ့သမ္မတဟောင်းဘာရှာကဆော်ဒီအာရေဗျနိုင်ငံရဲ့အရှေ့ဆန်မင်းသားမိုဟာမက်ဘင်ဆာလ်မန်စီကဒေါ်လာ25သန်းလက်ခံရယူခဲ့တယ်လို့ဝန်ခံသွားပေမဲ့အဲ့ဒီငွေကိုပုဂ္ဂိုလ်ရဲ့အရာသုံးစွဲထားတာမရှိဘူးလို့ထွက်ဆိုသွားတဲ့အကြောင်း Riders တင်တရားကဖော်ပြပါတယ်။အဲ့ဒီငွေတွေကိုဘလို့သုံးစွဲခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အသက်85နှစ်အရွယ်သမ္မတဟောင်းဘာရှာကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကစစ်ရာဇဝတ်မှုလူသားတူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပြင်ဆူဒန်နိုင်ငံဒါဖာဒေတာကစစ်ပွဲအတွင်းလူမျိုးရုံးတပ်ဖြတ်မှုဆွဲချက်တွေနဲ့တရားစွဲဆိုထားတာပါ။ဒါအပြင်အစိုးရကိုစန့်ကျင်ဆန္ဒပြသူတွေကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်မှုနဲ့တွေးတိုးလုံဆောင်မှုတွေကြောင့်လည်းတမနာဘာရှာကိုပြီးခဲ့တဲ့မေလမှာတရားစွဲဆိုထားတာလည်းဖြစ်ပါတယ
်။အာဖဂန်စစ်ပွဲကိုဆုံးသွမ်းနိုင်ဖို့အတွက်အမေရိကန်နဲ့တာလီဘန်သဘောအဖွဲ့အစည်းဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတဲ့ကြားမှာပဲတာလီဘန်သဘောတွေကအာဖဂန်နစ္စတန်နိုင်ငံရဲ့အဓိကမြို့ကြီးတစ်ခုဖြစ်တဲ့ခွန်ဒုစ်မြို့ကိုအကြီးအကျယ်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့စစ်အုပ်ဝါရှိတဲ့လူနာတွေကိုလည်းတစားကန်ဖြစ်နေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုပြီးအာဖဂန်ဆိုးရွားကဒီနေ့မှပြောကြားလိုက်ပါတယ်။ပြည်ပတက်တွေကိုတိုင်းပြည်တွင်းကနေထွက်ခွာဖို့တောင်းဆိုထားတဲ့ဒီတာလီဘန်အဖွဲ့ဟာအခုဆိုရင်တိုင်းပြည်ရဲ့နယ်မြေထောက်ဝက်လောက်နီးနီးကိုထိန်းချုပ်ထားတာကြောင့်2000တခုနှစ်အာဖဂန်နိုင်ငံကိုအမေရိကန်ဦးဆောင်တိုက်ခဲ့ခြင်းကစလို့ဒါဟာတာလီဘန်တွေအင်အားအကောင်းဆုံးအချိန်လေးဖြစ်ပါတယ်။တာလီဘန်တွေဘက်ကအခုလိုတိုက်ခိုက်တာဟာသူတို့အနေနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အချိန်မှာအပေါ်စီးကနေဆွေးနွေးလိုတာကြောင့်ဖြစ်တယ်ဆိုပြီးတော့ရှုမြင်တာတွေလည်းရှိနေပါတယ်။ကွန်ဒုစ်ပြည်နယ်တချို့နေရာတွေမှာအာဖဂန်တပ်ဖွဲ့တွေကတာလီဘန်တွေကိုပြန်ပြီးတော့ခုခံတိုက်ခိုက်ခဲ့တယ်လို့အာဖဂန်သမ္မတပြောခွင့်ရစဒစ်ဆာဒီဒီကပြောပါတယ်။တာလီဘန်တွေဘက်ကအခုလိုတိုက်ခိုက်မှုဟာငြင်းငြင်းရေးဆွေးနွေးမှုနဲ့လုံးဝကိုဆန့်ကျင်နေပြီးတော့သဘုံတွေဟာအရက်သားတွေကြားမှာအကာအကွယ်ယူနေတယ်လို့လည်းသူကသတင်းနောက်တွေကိုပြောပါတယ်။တာလီဘန်တွေဟာခွန်ဒုစ်ပြည်နယ်ကစစ်ရုံကိုထိန်းချုပ်ထားပြီးတော့နှစ်ဖက်လုံးမှာထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုပြီးပြည်နယ်ကောင်စီအဖွဲ့ဝင်တဦးကလည်း AP သတင်းကိုပြောပါတယ်။ဒါပေမဲ့ဘလောက်ဆိုတာကိုတော့သူကအတိအကျမပြောခဲ့ပါဘူး။အာဖဂန်စစ်တပ်ကတာလီဘန်တွေကိုလေကြောင်းကနေထိုးစစ်ဆင်ခဲ့ပြီးတော့အဲဒီတိုက်ခိုက်မှုအတွင်းမှာတာလီဘန်တွေဘက်က26ယောက်သေဆုံးခဲ့တယ်လို့အာဖဂန်စစ်တပ်ပြောခွင့်ရရိုဟူလာအမာဇိုင်ကပြောပါတယ်။ဒါပေမဲ့အာဖဂန်စစ်တပ်နဲ့အရသားတွေဘက်ကဘလောက်သေဆုံးမှုရှိတယ်ဆိုတာကိုတော့သူကပြောမသွားခဲ့ပါဘူးခင်ဗျာ။
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းမိုက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဘက်နောက်ဆုံးအသတင်းတွေကိုဆက်လက်တင်ပြနေပါတယ်ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြနေတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတွေကမြေရုံပုံတွေနဲ့အပြာရောင်ဆိုးထားတဲ့ရေတွေတုံးပြီးတော့ဒီကနေ့အနေနဲ့ခဲ့ပါတယ်။ပြီးခဲ့တဲ့တပတ်ရုံးပရက်ဟာကဟောင်ကောင်ဆန္ဒပြပွဲမှာအဒီကယုံတွေနဲ့အဆုံးသတ်ခဲ့တဲ့အတွက်စနေနေ့ဆန္ဒပြပွဲတွေကိုတာဝန်ရှိသူတွေကတားမြစ်ထားတာပါ။ဒါပေမဲ့လည်းဆန္ဒပြသူတွေကတော့ဟောင်ကောင်လွှတ်တော်အပြင်ဘက်အလန်းတွေပေါ်မှာဒီကနေ့လာရောက်စုဝေးခဲ့ကြတာပါ။အစိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေအဆုံးမသတ်နိုင်ဖြစ်နေတာကိုနိုင်နေဖို့ကြိုးစားတဲ့အနေနဲ့ဒီမိုကရေစီရေးတက်ကြွအလှရှာသူနှစ်ဒါဇင်ထက်မနည်းကိုဟောင်ကောင်ရဲတွေကဖန်စီလိုက်ပြီးဆန္ဒပြပွဲတွေကပါတောက်ချာနေကတားမြစ်လိုက်တာပါဒါပေမဲ့လည်းဆန္ဒပြသူတွေကတော့ဒီကနေ့စနေနေ့မှာဆန္ဒပြပွဲတွေအကြီးအကျယ်လုပ်ဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်တက်ကြွလှုပ်ရှားသူဖြစ်တဲ့ကျောင်းသားကောင်းဆောင်ဂျိုရှုဝေါင်နဲ့အန်ဂက်စ်ချိုတို့ကိုပြည်သူလူထုတွေလှိုင်းနာရမယ့်ဥပဒေအတော်များများချိုးဖောက်မှုနဲ့တောက်ချာနေကဖန်စီခဲ့တာပါဒီလို့ရဟာ၃လနေပါရှိလာပြီးဖြစ်တဲ့ဆန္ဒပြပွဲတွေအဆုံးသတ်ရင်နဲ့ဆန္ဒပြပွဲထောက်ခံသူတွေကိုဟန်တာတဲ့အနေနဲ့ဂျိုပန်နဲ့လှုပ်ရဆိုပြီးတော့ဝေဖန်ပစ်တင်မှုတွေလည်းရှိနေပါတယ်
အိန္ဒိယနိုင်ငံထဲကိုတရားမဝင်ရှေ့ပြောင်းဝင်ရောက်လာသူတွေကိုတဖြည်းဖြည်းစီစဉ်နေတဲ့အစိုးရရဲ့လုပ်ငန်းစဉ်တွေကြောင့်နိုင်ငံအရှေ့မြောက်ပိုင်းအာသန်ပြည်နယ်ကလူပေါင်း2000လောက်ဟာနိုင်ငံမဲ့ဖြစ်တော်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။အစိုးရကဒီကနေ့စနေနေ့မှာထုတ်ပြန်လိုက်တဲ့လူဦးရေစာရင်းထဲမှာသူတို့နာမည်တွေပါမလာပဲဖြစ်နေပါတယ်။အခုလို့အစိုးရကထုတ်ပြန်တဲ့စာရင်းမှာနာမည်ပါလာတဲ့လူတွေအနေနဲ့နိုင်ငံသားအဖြစ်ကနေဖယ်ရှားခံမဲ့အလားအရာရှိနေတယ်လို့လည်းလူခွေလှုပ်ရှားသူတွေကပြောပါတယ်ခုလိုနာမည်ပါမလာတဲ့လူတွေကိုနိုင်ငံသားဟုတ်မဟုတ်စစ်ဆေးတဲ့အထူးခုံရုံးမတင်ခင်အိန္ဒိယနိုင်ငံသားဖြစ်ကြောင်းသက်သေပြဖို့အခွင့်အရေးရောက်ဖြစ်တယ်လို့ပြည်내ဆိုရကပြောပါရယ်ဒါပေမဲ့လည်းအဲ့လူများစုကဆင်းရဲပြီးဘေးဖယ်ခံထားရတာကြောင့်တရားရေးကိစ္စတွေမှာအခက်အခဲတော်များများနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါရယ်နိုင်ငံသားစီစစ်တဲ့ဒီလုပ်ငန်းစဉ်ကိုလွန်ခဲ့တဲ့၄နှစ်လောက်ကစတင်ခဲ့တာဖြစ်ပြီးတော့လူဦးရေ30 33သန်းရှိတဲ့အာတန်ပြည်နယ်တွင်းကလူတွေအနေနဲ့1981ခုနှစ်မတိုင်ခင်ကတည်းကနေထိုင်ခဲ့သူတွေဖြစ်ကြောင်းစာရွက်ထောက်ထားတွေကိုတင်ပြကြတာဖြစ်ပါတယ်ခင်ဗျာ
e-cigarette လို့လူတွေများတဲ့ဆေးရည်ထည့်ပြီးအငွေရှူရတဲ့စလိတ်တွေကိုသုံးဆဲသူတွေမှာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေအတွေ့အများလာတဲ့အတွက် e-cigarette သောက်သူတွေကိုသူတို့ရဲ့အမှုအခြေအနေပတ်သက်ပြီးသတိပြုစင်ကြဖို့အမေရိကန်ကျန်းမာရေးဝန်ထမ်းတွေကအကြံပြုလိုက်ပါတယ် e-cigarette အသုံးပြုမှုနဲ့ဆက်ဆံနိုင်ခြင်းရှိတဲ့ပြင်းထန်တဲ့အဆုတ်ဝေဒနာခံစားနေရသူလူနာ215ဦးကိုစုံစမ်းစစ်ဆေးနေပါတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ကုသရေးဌာန CDC ကတောက်ကြားနေမှာပြောပါတယ်အဆုတ်ဝေဒနာဖြစ်ရတဲ့အကြောင်းရင်းကိုမသိရသေးပေမဲ့လူနာတချို့ကတော့လူစိတ်ကိုပြောင်းလဲစေတဲ့ဆေးချောက်ထဲမှာပါတဲ့ TCH drop down တွေထည့်ထားတဲ့ e-cigarette တောက်တဲ့လူနာတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပဟေလိဆန်နဲ့အဲ့ဒီအဆုတ်ဝေဒနာခံစားရတဲ့လူနာအများစုနေပြန်ကောင်းလာပေမဲ့လည်းပြီးခဲ့တဲ့တစ်ပတ်ကပဲအဲ့ဒီအဆုတ်ဝေဒနာနဲ့လူနာတဦးပထမဆုံးသေဆုံးသွားပါတယ်
။ဒီနေ့ England Premier League ဘောလုံးပွဲတွေကစားကြတာမှာတော့ Southampton နဲ့ Manchester United တို့တကူစီတီကြာသွားပါတယ်။ Man U အတွက် goal ကို Daniel James က7 minute မှာသွင်းခဲ့ပြီးတော့ Southampton ဘက်က Vestergaard က58 minute မှာပြန်ချိပါတယ်။Southampton ကဒီ Kevin Dance ကို83နဲ့မှာဘောလုံးဖြတ်တာချမ်းလို့ဒိုင်းကသူ့ကိုအနီးကပ်ပြပြီးထုတ်ခဲ့တာကြောင့်10ရောက်နဲ့ကစားခဲ့ရပြီမဲ့ Man U တင်းဟာနောက်ထပ်ဂူမသွင်းနိုင်တာကြောင့်နောက်ဆုံးမှာတကူးစီတီဖြစ်သွားပါတယ် Man U တင်းဟာဒီပွဲတီကျသွားတဲ့အတွက်လေးပွဲကစားပြီးချိန်မှာတပွဲနိုင်နှစ်ပွဲတီတပွဲရှုံးနဲ့ငါးမှတ်ပဲရထားပါတယ်ကျွန်တော်တို့ကသတင်းကြေညာနေချိန်မှာတော့ Chelsea နဲ့ Sheffield United တို့ကစားနေကြပြီးတော့ Chelsea ကတကူးကိုမရှိနဲ့နိုင်နေပါတယ် West Ham နဲ့ Norwich ဘက်မှာတော့ဝက်ဆမ်မှာတကူကိုမရှိနဲ့ဥဆောင်နေပြီး Crystal Palace နဲ့ Aston Villa ကတော့ဂိုးမရှိသေးကြနေပါတယ်။ Leicester နဲ့ဘုံပေါက်ကတော့တစ်ဖက်တကူစီတီဖြစ်နေပြီးတော့ Man City နဲ့ Brighton ပွဲမှာ Man City ကတကူကိုမရှိနဲ့နိုင်နေပြီး Newcastle နဲ့ Watford ပွဲမှာတော့ Watford ကတကူကိုမရှိနဲ့ဥဆောင်နေပါတယ်။ဒီညနောက်ပိုင်းမှာတော့ဒီ Liverpool နဲ့ Burnley တို့ကစားဖို့ရှိပါတယ်ခင်ဗျာ။ Direct from Washington The
Voice of America စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်ဖွဲ့တွေရှမ်းပြည်နယ်ရှေးပိုင်းကျိုင်းဒုံမြို့မှာတွေ့ဆုံဆွေးနွေးနေခြင်းနဲ့တပြိုင်တည်းထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ဒီမနေ့ဖြစ်ပွားတဲ့တိုက်ပွဲမှာတော့ကလင်းငယ်တွေအပါအဝင်လူအနည်းဆုံး9ဦးသေဆုံးခဲ့ပါတယ်။အသေးစိတ်ကိုတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့တွင်ဒီမနက်ပိုင်းမှာမြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီမနက်ပိုင်းကုတ်ခိုင်မြို့တွင်ဖြစ်ပွားတဲ့တိုက်ပွဲတွင်မှာလက်နက်ကြီးကြီးကြားရောက်ထိမှန်လို့မော်ဟိတ်ရွာကရွာသားများပြားသေဆုံးတန်ရန်ရရှိခဲ့တယ်လို့ကုတ်ခိုင်မြို့တွင်စစ်ဘေးသင့်သူများအရေးပေါ်ကယ်ဆယ်ရေးခွင်ရဲ့လုပ်ငန်းညှိနှိုင်းရေးဖွဲ့ဝင်မိုင်းအိုက်မွန်းကအခုလိုပြောပါတယ
်။ဒီမနက်ပိုင်းကျတော့ရက်ွက်ရှိတဲ့မှာတိုက်ပွဲဖြစ်တာပေါ့နော်။ဒီမြို့ထဲဖြစ်တဲ့အဲ့ဒီမနက်ပိုင်းမှာတော့ကျင်းရင်တော့ပြီးတော့နေ့လယ်ပိုင်းရောက်တဲ့အချိန်ကဒီရက်ွက်နဲ့အနောက်ချမ်းအေရှာဝါသတိနာလေးမှာရှိတဲ့ဒီအရင်ကမော်ဟီချူစီပေါ့နော်အဲဒီနာလေးပေါ်ဝင်ချင်တာတိုက်ပွဲဖြစ်လိုက်တယ်ဒီတိုက်ပွဲဖြစ်ပြီးတော့နောက်ပိုင်းတိတ်ကြောက်လက်နဲ့ချီပြီးနဲ့ဆက်တိုက်ကြတဲ့အချိန်မှာရွာထဲမှာရှိတဲ့အိမ်မှာကြတာကြတော့အဲမှာလူ၈ယောက်ထိရပေါ့၅ဦးကတော့သုံးသွားတယ်၃ဦးကတော့အဲဆေးရုံရောက်မှာ၄ဦးကတော့ပေါ်ချင်ပြီးလာသားရဲ့ကလေးတယောက်ရဲ့ညော၁၀နှစ်အရွယ်လောက်ရှိတဲ့ကလေးတယောက်ပါတယ်အကလေးက၂ဦးဒီလိုရှိရင်အမျိုးသမီးအတောင်းလောလောဆယ်ဆုံးသွားလို့ရှင်တော့ဗောနော်။ဒဏ်ရာရတဲ့၃ယောက်ကအမျိုးသား၂ဦးအမျိုးသမီး၂ဦးဗောနော်။အမျိုးသား၂ဦးနဲ့အမျိုးသမီး၂ဦးတော့အရေးပေါ်ဒီနာချင်းချင်းတို့လာရှုစေုံကိုလွှဲလိုက်ပြီ
။ဒီမနေ့ပိုင်းမှာကိုခိုင်မျိုးပေါ်ရက်ွက်ချက်မှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပြီးကိုခိုင်မျိုးထွဲအေရှာဝေါ်တိုကိတ်ကြာမော်ဟိတ်ဆူစီရွာဘက်မှာတိုက်ပွဲဆက်မှန်ဖြစ်ပွားခဲ့တာဗော။တိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေး၂ဦးအမျိုးသမီး၃ဦးပါဝင်၅ဦးသေဆုံးခဲ့ပြီး၃ဦးတန်ရန်ရရှိခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးလက်ရှိကုခိုင်မြို့တွင်းအခြေအနေကိုတော့မိုင်းအိုက်မွန်းကအခုလိုပြောပါတယ
်လက်ရှိကုခိုင်အခြေအနေကတော့တမျိုးလုံးကတော့တိတ်ဆိတ်နေကြပြီးရေးဆိုင်ပြီးအင်ဆိုင်ပြီးဘာမှမဖြစ်တော့အင်ဒီတော့ကလုံးတကားအကလုံးချမ်းဝင်ကြတဲ့အုံတိတ်လမ်းပေါ်မှာတော့လူတူလုံးဝမရှိဘူးမြို့ထဲမှာလည်းဟိုရောက်လာပြီးဆိုတော့လေကြားသွားလာတော့လုံးဝမရှိဘူးဗျာ
မြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်ဒေသခံတွေအနေနဲ့စိုးရင်ကြောက်လန့်နေကြတယ်လို့သူကဆိုပါတယ်ဒီကနေ့ကုတ်ခိုင်မြို့တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တမတော်ပြန်ကြားရေးနဲ့မြောက်ပိုင်းမှာမိတ်ဖွဲ့ပြန်ကြားရေးဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်ကတမတော်နီးပညာတက္ကသိုလ်တိုကိတ်နောင်ချိုကမူရီစစ်စေးရေးခဲ့ပါဝင်တိုကိတ်၃ခုတို့ကိုမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေကနေဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းချမ်းမြင့်နယ်လာရှူမူဆယ်ကုတ်ခိုင်တိန်းဒီကြောက်မဲဘက်မှာနှစ်ဖက်စစ်ရေးတင်းမာမှုတွေဖြစ်ပွားလာခဲ့ပါတယ်။ဒါအပြင်တရုတ်မြန်မာပြည်ထောင်စုလမ်းမကြီးလက်ပိတ်သွားပြီးကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့သွားခဲ့ပါတယ်။ ဒီကနေ့မှာတော့အမျိုးသားပြန်လည်သိမ်းမြည်ငင်းချမ်းရေးဗဟုသဏ္ဍာန်ကိုစလဲသူနဲ့မြောက်ပိုင်းမှာမိတ်လေးဖွဲ့တို့ရှမ်းပြည်နယ်အရှိပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာတိုက်ပွဲတွေချောချပြီးရလကောင်းတွေညှော်လင့်ကြောင်းလာရှုမဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုစလဲစိုင်းဝမ်းလျံကပြောပါတယ်။
ဒီကဒီဆိုဖစ်စင်တွေတိုက်ခိုက်မှုတွေဆက်ချဖို့လိုအပ်ပါတယ်ခင်ဗျာ။ဒါကိမြန်မာဟာတိုက်ပွဲတွေမှာရပ်သားကိုခံရတဲ့အခြေအနေကဒီမှာမှဆုံးသွားပါတယ်ပေါ့နော်။ကျွန်တော်တို့တိုက်ပွဲတွေဆက်ချသွားဖို့လည်းဒီဆွေးနွေးပွဲမှာရလကောင်းတွေဖျက်ပါသေးလို့လည်းညွှန်လင့်နေကြတာပေါ့ခင်ဗျာ
။ဒီကနေ့ NRPC ကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာတရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေအများရသရေးပြေခတ်တိုက်ခိုက်မှုရစေးရေးစာချုပ်အများရေးထိုးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြသလိုတပ်နေရာချထားရေးတိုက်ပွဲမဖြစ်ပွားအောင်ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့စီမင်းစည်းကမ်းတတ်မှတ်ချက်ရယူရေးကိစ္စနဲ့ပတ်သက်ပြီးတော့တမရကိုစလေဖွဲ့နဲ့ဆက်လက်ဆွေးနွေးသွားဖို့သဘောတူခဲ့ပါတယ်။လာမယ့်စက်တင်ဘာလ16ရက်18ရက်နေ့မှာနှစ်ဖက်ထပ်မံတွေ့ဆုံသွားမှာဖြစ်ပြီးတွေ့ဆုံမဲ့နေရာကိုထပ်မံညှိနှိုင်းဖို့သဘောတူညီခဲ့ကြကြောင်းနှစ်ဖက်ကိုစလေတွေကလည်းပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။ NRPC ကိုစလေဖွဲ့နဲ့တိုင်းဒေသနဲ့ကန်၄ဘွဲ့ဖြစ်တဲ့ KIU, TNL, MNDAA, AA တို့ရဲ့ဆွေးနွေးမှုကိုဒီနေ့ထဲမှာဖေဖော်ဝါရီလ25ရက်နေ့ကတရုတ်နိုင်ငံကူမင်းမြို့မှာတကြိမ်ဧပြီလ30ရက်နေ့ကမူဆယ်မြို့မှာတကြိမ်ဇွန်လ30ရက်နေ့ကမိုင်းလာမှာတကြိမ်နဲ့ဒီကနေ့ကျိုင်းတုံမြို့မှာတကြိမ်တွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကမြမငင်းညာရေးလုပ်ငန်းစဉ်အကြောင်းကိုသုံးသပ်တင်ပြထားတဲ့သတင်းတော်မတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မန္တလေးတိုင်းပြည်ဦးလွင်နဲ့ဒီကမှာရှင်မန္တလေးတိုင်းပြည်ဦးလွင်နဲ့ရှမ်းပြည်မြောက်ပိုင်းနေရာတွေမှာမကြာသေးခင်ကမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့၃ဖွဲ့ပေါင်းပြီးတော့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ရန်ကုန်မြောက်ပိုင်းနေရာတော်တော်များများမှာအခုချိန်ထိအပြန်အလှန်တိုက်ပွဲတွေဖြစ်နေပါတယ်။ဒီလားရှိုးကြောင့်ပဲအထိတိုက်ပွဲတွေရောက်လာသလိုအရက်သားထိခိုက်သေးဆုံးမှုတွေလည်းရှိပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ညီမန်းထားတဲ့ NND အစိုးရလက်ထက်ဘလို့စိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲဆိုတာကိုဒီသတင်းမဲ့ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမတ်မေခတင်ဆက်ထားပါတယ်။
ကံအဖွဲတွေနဲ့မြမအစိုးရတမရော်တာဝန်ရှိသူတွေငင်းငယ်ရေးဆွေးနွေးနေကြပေမဲ့တိုက်ပွဲတွေကတော့ပိုတော့များလာနေပါတယ်ငင်းငယ်ရေးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရအတွက်ဒါတွေကကြီးမားတဲ့စိန်ခေါ်မှုတွေပါမကြသေးခင်ကမြောက်ပိုင်းမဟာမိတ်၃ဘွဲ့ပေါင်းပြီးဒေသအချို့ကိုတိုက်ခိုက်ခဲ့မှုရဲ့အကျိုးဆက်ကြောင့်ရှမ်းပြည်မြောက်ပိုင်းမှာခုချိန်ထိစစ်ရှိန်မြင့်နေရဆဲပါတိုင်းရင်းသားလက်နက်ကင်တွေဘက်ကတော့စစ်တပ်ရဲ့ထိုးစစ်တွေကိုလက်တုံးပြန်တဲ့အနေနဲ့တိုက်တာလို့ပြောနေကြသလိုတမရော်ဘက်ကတော့အကျိုးစီးပွားထိခိုက်လို့တိုက်တာဆိုပြီးပြောပါတယ်။မကြသေးခင်မှာပဲတမရော်ရဲ့တိုင်းစစ်ဌာနချုပ်တွေမှာအပြစ်ရက်ထားတဲ့ကာလာလေပြီးဆုံးတော့မှာဖြစ်ပါတယ်။လက်တလောတိုက်ပွဲတွေနဲ့ပတ်သက်လို့တမရော်သဘောထားကဘလို့ရှိနေပါလဲ
။ဒီလိုနဲ့ပဲပြောတာ။အဲဒီဖွဲ့ရင်းနဲ့ပတ်သက်။ညီမညီချင်းတွေကတာမလား။တမရော်ကလည်းကြိုးစားတယ်။အဲဒီဆက်တိုက်ချင်တာအတိတ်
ငင်းငယ်ရေးလုပ်ငန်းစဉ်တွေရှေ့မတိုးသားတဲ့အပြင်ရှိပြီးသားပြဿနာအချို့တွေကိုလည်းမရှင်းနိုင်သေးသလိုပြိပခအစ်စ်အချို့တွေပါတိုးလာနေရပါတယ်။တစ်ဖက်နဲ့တစ်ဖက်အပြစ်တင်ကြရင်းနဲ့စစ်ပွဲတွေကြားပြည်သူတွေရဲ့ဘဝတွေကစည်သေးနေရဆဲပါ။လုံးလုံးစိန်ငင်းငယ်ရေးဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်တိုးတက်မှုမရှိုံသာမကနောက်ပြန်ဆုတ်နေရလို့တောင်သုံးသပ်မှုတွေရှိနေကြပါတယ်။ဒီလိုနောက်ပြန်ဆုတ်နေရတာဟာအခုနောက်ပိုင်းတက်မလို့ကောင်းဆောင်တွေရဲ့သဘောထားတည်မှမှုရခိုင်အေအေတက်ဖွဲ့လိုမျိုးတက်ဖွဲ့တွေရဲ့လက်နက်ကင်တိုက်ပွဲနဲ့ခြေကုပ်စခန်းရယူလိုမှုတွေ NLD အစိုးရရဲ့စစ်ဆက်ညှိနှိုင်းရေးမှုတွေအရေးချင်းနေပါမှုစတာတွေကြောင့်လို့ထောက်ပြလာတာရှိနေပါတယ်လက်ရှိတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေအကျိုးဆက်ကမြောက်ပိုင်းမဟာမိတ်တပ်တွေနဲ့အစိုးရငြိမ်းချမ်းရေးဆွေးနွေးမှုအပေါ်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်ပါသလဲမြမငြိမ်းချမ်းရေးလေလာတုံသက်သူဦးမောင်မောင်ဆိုကငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့
ခက်တာတော့မြောက်ပိုင်းလေးဝဲနဲ့ပတ်သက်ပြီးတော့ဒီခက်ခဲနေတာပိုင်လက်ထရထိုးဖို့ကတော့ပိုင်လက်ထိုးနေတဲ့အဆင်ရောက်ဖို့ကတော့အမှန်ခက်ခဲဦးမှာထင်ပါတယ်အဲ့တော့မြောက်ပိုင်းလေးဝဲပိုင်လက်ထရမထိုးနိုင်သေးရင်မြောက်ပိုင်းမှာမေးခုနှစ်ဖွဲ့လုံးဒီငင်းငယ်လုံကတော့ပါအောင်လာဖို့ကလည်းခဲဦးမှာပါအဲနောက်ပြီးတော့ဒီရဲ့ပိုခဲဦးမှာတခုကဒီမှာဆွေအခုလက်ရှိရေးဆွဲထားတဲ့နိုင်ငံရေးမူပေါင်းတွေကိုမြောက်ပိုင်းခုနှစ်ဖွဲ့လက်ခံအောင်ခံဆိုရလဲဒါလည်းပြဿနာနောက်တစ်ခုကျန်ပါသေးတယ်အဲ့တော့တပိုင်းကပြောမယ်ဆိုလို့ရှိရင်တော့ရှစ်တူနိုင်ပါတယ် PPSD အပိုင်းနဲ့ဒီ SC လက်မှတ်ရေးထိုးတဲ့အဖွဲ့အင်းနဲ့ဆက်ပြီးတော့ဒီ NC လမ်းကြောင်းအတိုင်းဆက်သွားမယ်ညီငယ်ညီလာငံလုပ်တယ်ဆိုတာအပိုင်းကတော့တိုးတက်မှုရှိနိုင်ပေမဲ့ နောက်ပိုင်းမှာမိတ်တွေနဲ့ပတ်သက်တဲ့ငင်းငယ်လုပ်ငန်းတွေပိုင်းမှာတော့တိုးတက်မှုရှိကိုခက်ခဲလိမ့်မယ်လို့ထင်ပါတယ်
။ငင်းငယ်ရေးဆွေးနွေးပွဲတွေတိုးတက်မှုရဖို့လက်ရှိတိုက်ပွဲတွေရပ်တန့်နိုင်ဖို့ဆိုရင်အပြောင်းလဲတွေလုပ်ဖို့လိုအပ်နေပြီလို့တုံသက်သူတွေကဆိုကြပါရယ်။ချင်းကဲနိုင်မဲ့နီလန်းတစ်တွေဘာတွေရှိနိုင်မလဲဆိုတာကိုမြမငင်းငယ်ရေးလေးလာတုံသက်သူဥမမောင်စုကအခုလိုပြောပြလာပါရယ်။
ဒီယုံကြည်မှုတိစောက်နိုင်မယ်ဆိုလို့ရှိရင်တော့ငင်းငယ် process ကိုရှင်းဆက်သွားလို့ရမှာထင်တယ်။နှုတ်ဆိုရင်တော့ငင်းငယ် process ရှင်းဆက်သွားဖို့ခက်ခဲနေတယ်။နောက်တစ်ဖက်ကလည်းတန်ရင်းသားတွေနဲ့ပတ်သက်တဲ့ဒီကကိုယ်ပြထန်းကွန်းတို့ကိုယ်ပိုင်ဝှချုပ်ကွန်းတို့ federal ခွင့်ရေးတွေနဲ့ပတ်သက်ပြီးတော့လက်တွေ့အကောင့်ထဲပေါ်ပေးဖို့လိုတယ်။အဲ့တော့ကျွန်တော်တို့က federal democracy နိုင်ငံထူထောင်မယ်လို့ပြောနေတာတော့ကြာပြီ။ federal ခွင့်လန်းနဲ့ပတ်သက်ပြီးတော့ဘာမှလက်တွေ့ပြခန်းပေးတာအကောင့်ထဲပေါ်ပေးတာမရှိဘူး။ရှိတဲ့ခါကျတော့ပြောမယ်ဆိုရင်နိုင်ငံရေးပေါင်ကျင်းနေအောင်နိုင်ငံရေးပေါင်ကျင်းနေတယ်ဆိုရင်တော့စစ်ပေါင်ကကျဲလာမှာပဲအဲ့တော့စစ်ပေါင်ကိုရှော့ချဖို့စစ်တိုက်နေတယ်ရှော့ချဖို့ဆိုလို့ရှိရင်နိုင်ငံရေးပေါင်ကိုချဲ့ထွင်ပြီးလို့လိုအပ်ပါတယ
်ငင်းငင်းရေးကိုလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့တက်မတော်ကအစာပြူလို့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်အဝရေးချိန်ညပြီးနှစ်ဖက်တိုက်ပွဲတွေအမြင်ရက်ကဇပွဲဝိုင်းကနေဆွေးနွေးဖို့တိုက်တွန်းလိုက်သူကတော့ဆရာကြီးသခင်ကိုရောမိုင်းငင်းငင်းရေးကွန်ရက်အဖွဲ့နဲ့ဆရာကြီးတခင်ကိုရောမိုင်းဂူဘိမှန်ဆောင်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်ပ
ါနံပါတ်1အဲ့လိုတနိုင်ငံလုံးအပြစ်ကရဆဲကိုတပ်မတော်ကကျင်ညာရမယ်နောက်တစ်ခုကနံပါတ်2ကတပ်မတော်ကနိုင်ငံရေးနယ်ပယ်ကနေဆုတ်ခွာဖို့အတွက်သူကအချိန် time skip ပြရမယ်အဲ့လိုဘယ်ကာလမှအပြစ်ဆုတ်ခွာမယ်ဆိုတာအဲ့ဒါဟာသူ့ရဲ့နေရာအမှန်ပါပဲတပ်မတော်ကဘာပဲဖြစ်ဖြစ်နိုင်ငံရေးနဲ့ကင်းကင်းရှင်းရှင်းနိုင်ငံရေးနဲ့ရောစီးပွားရေးနဲ့ရောကင်းကင်းရှင်းရှင်းနေတဲ့မှာလည်းအဲ့လိုအခြေအနေမျိုးတွေကိုတိုင်းပြည်ကိုအာမခံချက်တက်မလို့ကပေးမယ်ဆိုလို့ရှိရင်တော့ဒါခုနလိုအပြစ်ခတ်ရဆဲရေးတွေကကျွန်တော်တို့ကအားလုံးကဒါစိတ်ချရတဲ့အခြေအနေမျိုးမှာရရှိလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်လက်ရှိမှာတော့တက်မလို့နဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့ကြားတိုက်ပွဲတွေကဆက်ရှိနေတာမို့ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်တိန်းဒီလာရှိုးကြောင်မဲစတဲ့နေရာတွေကဒေတာကံတွေစစ်ဘေးတင်ဆောင်နေရပါတယ်။ရခိုင်ပြည်နယ်မှာလည်းတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်ကာလအတော်ကြာနေပြီဖြစ်ပါတယ်။ရခိုင်တိုက်ပွဲတွေကြောင့်လည်းစစ်ဘေးရှောင်အရေးအတွက်ကလည်း2000ခွဲကျော်3000ဝန်းကျင်ထိရှိလာနေတာမို့ဘယ်နေရာကြီးကြီးဒုက္ခရောက်နေတဲ့ပြည်သူတွေနဲ့သာပြည့်နေနေရပြီးငြိမ်းချမ်းရေးအတွက်ကတော့ရလက်ကောင်းဆိုတာမရှိသလောက်ရှားပါနေပါတယ်။လက်ရှိငြိမ်းချမ်းရေးလုပ်ငန်းတွေတုံ့ဆိုင်နေသလိုအနောက်ဘက်နဲ့အရှေ့မြောက်ပိုင်းတွေမှာလည်းတိုက်ပွဲတွေကြောင့်ဒေတာမတည်ငြိမ်မှုတွေကဆက်လက်ရှိနေပါတယ်။ငင်းငယ်ရေးဆောင်ရွက်နေချိန်မှာပဲခုလိုစည်ရေးပြိပခါတွေပုတ်ပြီးတင်းမာလာတာတွေအပေါ်မှာအမြန်ဆုံးအဖြေရှာဖို့လိုအပ်နေတယ်ဆိုတာကိုဒီတစ်ပတ်သတင်းတောက်မှတ်စုကနေတင်ပြလိုက်ရပါတယ်ရှင
်။သတင်းတောက်မှတ်စုအစီအစဉ်ကိုမမေခါအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြမတခွေအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံတကာမှာခေတ်ဆားနေတဲ့သပင်ပုံစံတစ်မျိုးဖြစ်တဲ့ drug laws လို့ခေါ်တဲ့သပင်ပုံစံဟာမြမလူငယ်တွေကြားမှာတော့ရေပန်းစားနေပါတယ်။ဒီတော့ဒီသပင်ပုံစံကဘယ်လိုပုံစံမျိုးလဲ။ဒီသပင်ပုံစံနဲ့ပတ်သက်လို့စိတ်ဝင်စားစရာတမိုင်းကြောင်းပြီးတော့မြမလူငယ်တွေအနေနဲ့ဒီသပင်ပုံစံကိုယူသွမှုတွေရှိနေပြီးတော့ပတ်ဝန်းကျင်အမြင်မှာရောဒီ drug laws ဆိုတဲ့သပင်ပုံစံလောက်ထားတဲ့သူကိုဘယ်လိုများတုံ့ပြန်မှုတွေရှိနေပါသလဲဆိုတာကိုမြင့်မခတရေအေဂျင်စီကကိုထုဆက်တင်ပြပေးထားပါတယ်ရှင
်ဒရက်လော့ဆိုတာသဘင်ကိုအုံစံကျိုးပုံစံအချောင်းချောင်းတွေဖြစ်အောင်လင်ကျစ်ပြီးပြုပြင်ပြောင်းလဲထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းဒီနှစ်ပိုင်းအတွင်းသဘင်ကိုဒရက်လော့ပုံစံဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်လာကြတာဟာလူငယ်တွေကြားမှာရေပန်းစားလာပါတယ်အဲ့ဒီအကြောင်းနဲ့ပတ်သက်လို့ hair style လေးတူဦးဖြစ်တဲ့ကိုဆက်နိုင်ထွန်းကခုလိုပြောပါတယ
်ခုဆိုရင်လူငယ်တွေတော်တော်များများလဲကျွန်တော်စီမှာလာလို့ပြရတယ်နောက်ဒီအဆိုတော်တွေကျွန်တော် hip hop အဆိုတော်လေးတွေနောက်ကျွန်တော်ဒီ reggae ကိုတိုက်နေတတ်တဲ့လူတွေတော်တော်များများရွေးချယ်ပြီးလုပ်ကြတာများတော့ချိုးကြော်လဲပေါ့ပေါ့ style လေးတွေပေါ့ကျွန်တော်မှအများဆုံးလာလို့ပြရတယ်အဲ့လိုမျိုးချိုးကြော်လဲဝါဒနာရပေါ့ချိုးကြော်လဲပွဲကြောင်အဲ့လိုမျိုးဟိုသူတို့ရဲ့ဒီ hair design လေးတွေကိုဖန်တီးပြီးတော့ဒီလှုပ်ချင်တာပေါ့လေအဲ့တော့ကျွန်တော်စီမှာလာပြီးလုပ်ကြတယ်ဟုတ်
ဒရက်လော့တွေကိုလွန်ခဲ့တဲ့နှစ်ပေါင်း3600ကျော်လောက်ကခရစ်ကျွန်းပေါ်မှာမိုင်းလုံရန်ယဉ်ကျေးမှုထွန်းကားခဲ့စဉ်အချိန်မှာကလေးကရှေးလျားတဲ့သဘင်တွေကိုလုံထွေးပြီးထားခဲ့ကြတယ်လို့မှတ်တမ်းတွေအရသိရပါတယ်။ရှေးဟောင်းသုတေသနပညာရှင်တွေတူဖော်ရရှိတဲ့မမ်မီရုပ်အလောင်းတွေမှာလည်းဒရက်လော့လိုအင်တန်ရှေးလျားပြီးကြက်ခဲဖြစ်နေတဲ့သဘင်ပုံစံတွေကိုတွေ့ရှိရတာကြောင့်ဒီလိုသဘင်ပုံစံဟာရှေးဟောင်းအီဂျစ်လူမျိုးတွေကနေအစပြုတယ်လို့လည်းပြောကြပါတယ်။အက်စတက်ခေတ်မှာလည်းနတ်ဆရာတွေဟာသူတို့သဘင်ရှေးတွေကိုဒရက်လော့ဆန်ဆန်ထူးထူးလုံးလုံးဖြစ်အောင်ထားခဲ့ကြတယ်လို့ဆိုပါတယ်။ Hindu Bada Yima Soino, Chiwa Pia is been Ponzaha, Dralon Lupinibi, and Yaga Saruji Hale, Tudus of Indugum Pimatime, Layton Tara to Yama Pipare. Ragegi Dadamari, Ragegi and Jimu Rimale, Savinchego Dralo Pion Pulo Taraha, Rastari thinking that Kubabe. Hairstyle to Upita Kusanai Toha, a Jenga beauty slow wind at Upipare. Now Paimaro. Pralori Pandiarago, Yuto Larajo, Tihago West Saucha Loka and Gayagani, Akusue, Tinganjo Mure de Makuba signed to Kupulebi, Tralos of Imponzanego, Atika Pandinivare. Eddie Jongule, Kusan and Tonga, Kulupiovare.
Pudizalon, the Janojos, the Stanley by Pite Kajaro, Pudizalon, Kupunaga Pizum, Macaunabo, Pizum Jaro, Janotia, and Chetidu, Pinai. Pinai is him, and now Janola Dina, Stanley Major, General Stanley Laluare.
ဟိုဆိုင်လေးနဲ့သူတန်လေးပေါ်လာစီနေတာပေါ့အဲ့လိုမျိုးကျွန်တော်တို့ကြိုးစားလိုက်ရတယ်အဲ့လိုမျိုးဒီစပင်းပုံစံကိုအရင်တော့ကစပင်းအချိန်မှလုံးလို့ရခဲ့ပြီမဲ့ခုနှစ်တွင်မှာအရေးသွေးကောင်းတဲ့စပင်းတူတွေဈေးကွက်တွေရောက်ရှိလာတဲ့အတွက်စပင်းတူတွေလည်းစပင်းတူနဲ့ဆက်ပြီးလုံးလို့ရတာမို့ပိုခက်စားလာပါတယ်ဟိဖော့ဆိုတော့တူဖြစ်တဲ့တီချက်ကတော့ဒရက်လော့စပင်းပုံစံပြောင်းလဲဖြစ်တာန
ကားတို့အာချီယူကျွန်တော်အရန်ကြွေတာအဲ့ဒီဆိုရင်ကျွန်တော်အရန်လှုပ်ရှင်တာနောက်ပိုင်းကျွန်တော်လှုပ်လှုပ်ခဲ့တာကျွန်တော်လွန်ခဲ့တဲ့ဟုတ်တယ်ဆို၄နှစ်ထဲရောက်ပြီ၃နှစ်ကျော်သွားပြီ၄နှစ်ထဲမှာ၄နှစ်ထဲရောက်သွားပြီဒီဆိုရင်ကျွန်တော်အရန်ကြိုက်တာအကြိုက်လို့ကျွန်တော်ထားထားတာအသက်ကြီးရဲ့ထည့်ကျွန်တော်ဆက်ထားသွားမှာအဲ့တော့ဥယျာဉ်ကျွန်တော်ထိန်းသိမ်းရမယ်ပေါ့နော်ဘာလို့လှုပ်ဖြစ်တာလဲဆိုတော့ကျွန်တော်အကြိုက်တယ်ကျွန်တော်ကအိုက်ဒေါ်တွေကအဲ့လိုဒီစပင်နေနေဆိုကျွန်တော်လည်းလှုပ်ရှင်တယ်ဗျာလှုပ်ရှင်တယ်ကျွန်တော်အရန်ကြိုက်ပြီးပြီဒီစပင်ကျွန်တော်အရန် crazy ဖြစ်တယ်ဒီစပင်ရှိရင်ကျွန်တော်ကိုကျွန်တော် confidence ရှိတယ်လို့ခံစားရတယ်အဲ့လောက်ထိကျွန်တော်ကြိုက်တာအားလုံးကျွန်တော်ဒီစပင်လှုပ်ဖြစ်တာ
မြန်မာနိုင်ငံရဲ့လူမှုပတ်ဝန်းကျင်မှာတော့စပင်းပုံစံကိုအခုလိုလှုပ်လိုက်တာဟာအထူးဆန်းတစ်ခုတစ်ပွဲဖြစ်နေပါသေးတယ်။အဲ့ဒီအကြောင်းကိုလည်းတီချက်ကအခုလိုပြောပါသေးတယ်
။အဲ့ဒါတော့တော်တော်စားတယ်ဗျ။ကျွန်တော်တို့ဈေးတွေပါတော့တော့ဝိုင်းကြည့်တာ။ဝိုင်းကြည့်လိုက်ပြီးကျွန်တော်ဒီစပင်းကအစ်စ်လာဟုတ်လား။အစ်စ်လာအတူလာဆိုကျွန်တော်ဘာပြောလို့ရမှာမသိဘူးကျွန်တော်။ဟုတ်ဘူးလို့အလဲမှာကျွန်တော်စပင်းအစ်စ်တည်းလို့မင်းကအဲ့လိုထိုးလို့ကျွန်တော်ရှင်းပြအခုထိပဲကျွန်တော်လင်းနေကြတယ်လမ်းတော့လိုက်ရင်ကျွန်တော်စင်ကူသွားလဲလို့လိုင်းပြီးစင်ကူမလို့ပြီ။ဘယ်လိုမလဲ။ပတ်ဝန်းကျင်ကထူးဆန်းတယ်ဗျ။တို့တို့ထူးဆန်းတဲ့ຢာတစ်ခုကြီးဒါကြီးကအဲ့မဲ့နောက်မှလူငယ်တော်များလှုပ်လာတဲ့ချိန်မှာတိတ်တော့မထူးဆန်းတော့ပါဘူးသူတို့မြင်နေတွေ့နေရဖြစ်သွားတယ်။အိမ်ကတော့ကျွန်တော်လိုက်ခံတယ်။အိမ်ကကိုယ်တိုင်လိုက်လုပ်ပေးလိုက်တော့ကျွန်တော်အရင်လှုပ်ရှင်မသိလို့ငငယ်နဲ့ကျွန်တော်အရင်ပူစားတာ။အဲ့ဒီစဉ်လှုပ်ရှင်နေစဉ်လှုပ်ရှင်နေ။အဲနောက်မှကျွန်တော်လိုက်လုပ်ပေးတယ်။လိုက်လုပ်ပေးတယ်။အိမ်ကကိုယ်တိုင်လိုက်လုပ်ပေးတာ။အိမ်ကတော့ရှော့မရှိဘူး။ဒါမှမရှော့ရှိတာပန်ဝင်ချင်။ပန်ဝင်ချင်လို့ပေးတယ်။ဒါမှလိုက်ကြည့်လို့မျိုးကျွန်တော်တခုတော့အဲ့လိုဒုထိုးပါသောဆိုင်တော့မစားရဘူးပြပြီးနားလေဝိုင်းကြည့်နေရတယ်။အဲ့တိုင်ကျွန်တော်မခံနိုင်ဘူး။နောက်မှကျွန်တော်မစင်းတော့ဘူး။အိမ်မာရောဝယ်စားတော့တယ်။အဲ့တော့
ဒီစပင်ပုံစံပြောင်းလဲခဲ့သူတွေအနေနဲ့တချို့ကအသက်တွေကြီးချိန်အထိတမျက်တနှုတ်ထားသွားမဲ့သူတွေရှိသလိုတချို့ကစပင်ကိုထိမ့်သိမ့်တန့်ရှင်းလောရတာကရိကထများတာတွေရိုးအီလာတာတွေကြောင့်မူလစပင်ပုံစံကိုပြန်ပြောင်းပြစ်တာတွေအပြင်ပွဲလန်းစပင်တွေတက်ဖို့အတွက်ယာယီပြုပြင်တာတွေလည်းရှိနေပါတယ်။ကျွန်တော်ထူးဆက်ပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
မြန်မာကဒရီအေဂျင်စီကကိုထူးဆက်စီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်မှရှင်မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်ဩဂုတ်လ31ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒဲရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာရှင်နေနေညတရရဲ့လေးလိုင်းအစီအစဉ်ကကြိုးစားပါရယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာပိုင်တွေကနေပြီးတော့သူတို့ဘဝေဘနဲ့သူတွေကိုတရားဆွဲဆိုတဲ့ကိစ္စပါဒီလိုဖန်စီတရားဆွဲဆိုတာတွေဟာဒီမိုကရေစီလမ်းကြောင်းကိုသွားနေတဲ့အခုလိုချိန်မျိုးမှာဒီဒီမိုကရေစီကျင့်စဉ်ဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ကိုဘလို့အဟံတာဖြစ်စေလဲဆိုတာပါဒီအစီအစဉ်မှာပင်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဒါကိုဖိတ်ခေါ်ထားသူတွေကတော့ဒီကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ် KPC ဥက္ကဋ္ဌအဓိကာရောရဆရာတော်ဒေါက်တာကလမ်ဆမ်ဆန်နောက်ဒီမကြာသေးခင်ကထောင်တန်ချမှတ်ခံလိုက်ရတဲ့ရွှေရှင်ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ရှင်နေဦးရောဘတ်ဆန်းအောင်နောက်ဒီဥပဒေအထောက်အကူပြုကွန်ရက်တီထောင်သူလူခွေရဲ့ရှင်နေဦးအောင်ထူးတို့ဖြစ်ပါတယ်ဒီပါဝင်ဆွေးနွေးမဲ့သူတချို့ကိုလည်းအလင်းတင်တယ်လို့ဝင်ရောက်ဆွေးနွေးကြဖို့ရှိပါတယ်ကျွန်တော်တို့အခုလောလောဆယ်မှာတော့ဒါဟိုဆက်သွင်းနေတာဆက်သွင်းနေစေဖြစ်တာကြောင့်မလို့ဒီလူခွေရဲ့ရှင်နေဦးအောင်ထူးကိုဦးရောဘတ်ဆန်းအောင်လဲဒါအွန်လိုင်းပေါ်ကိုရောက်နေပြီဖြစ်တဲ့အတွက်ဦးရောဘတ်ဆန်းအောင်ကိုကျွန်တော်အရင်ဆုံးစပြီးတော့မေးချင်ပါတယ်ဆိုတော့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုထောင်တန်းတစ်နှစ်ချမှတ်လိုက်ပါတယ်ပေါ်လင်တာမကြသေးခင်တော့ပေါ့ဆိုတော့ဒါဟာမျှတတဲ့စီရင်မှုဖြစ်ပါရဲ့လားခင်ဗျဦးရောဘတ်ဆန်းအောင်ဖြေချပေးပါခင်ဗ
ျဦးရီကျောင်းရပြောရမယ်ဆိုရင်ပြဆွဲဆိုတာကရဇဒကြီးဦးရီပုံမှန်905ကကြီးရဆွဲတာအဲ့တော့ကာကြီးအရာဆိုရင်ဦးမင်းဒီကိုကိုကြီးက Facebook မှာကြီးတယ်ဆိုတာကဒါကောလာဟလာလည်းမဟုတ်ဘူးအဲ့ဒါနောက်ပြီးတော့တုံ့ပြန်ကြီးညာမှုလည်းမဟုတ်ဖြန့်ချီမှုလည်းမရှိဘူးဒါတိကျတယ်နေ့ချင်အနေနဲ့သူ့ရဲ့အရေးသားကြောင့်စစ်ပုံကံမှုတော်၎င်းအထက်အောက်အရာရှိမလေးမစားပြုရင်းတော်၎င်းပြက်ပွက်ခြင်းတော်၎င်းအဲ့ဒီလိုဖြစ်စီဖို့အကျံရှိတယ်ဖြစ်စီတယ်ဆိုတဲ့အကျံရှိတယ်ဆိုတဲ့အချက်တွေကိုအဲ့ဒီလူဘက်ကတိတိကျကျသတ်ဆိုနိုင်ခြင်းမရှိဘဲနဲ့အခုလိုကိစ္စယောဂါကြောင့်အသက်တဝက်လိထုတ်တာဒီနှလုံးယောဂါနဲ့ကြောက်ကြွယ်ဝေဒနာပါခံစားနေရတဲ့ကိုမင်းတဲ့ကိုကိုကြီးကိုတောင်းတတနှစ်ချလိုက်တာဟာပူရင်းနေညတယ်လို့မဆိုလို့ဘူးတရားမျှတမှုအပိုင်းနဲ့ဆိုရင်လေအလန့်ဝေးတယ်လို့ပဲကျွန်တော်တို့ခံယူရတာဆိုနားလည်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဒါဆရာဒေါက်တာကလမ်ဆန်ဆွန်လည်းဟိုလိုင်းမော်ရောက်ပါပြီခင်ဗျဆိုတော့ဆရာဆလမ်ကလမ်ဆန်ဆွန်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဆရာတော်အနေနဲ့ပေါ့နော်ဇလိုင်းလာတော့ဟာဒီအမေရိကမှာလာပြီးတော့ပေါ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ပြီးတော့ဒီကချင်းပြည်နယ်တဲကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံမှုတွေအကြောင်းပြောတာကြောင့်မဟုတ်ပေါ့လေအခုတော့ဒါစစ်တပ်ကနေပြီးတော့တရားဆွဲဖို့လုပ်နေပြီပေါ့ဆိုတော့အခုအဲ့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပေးပါလားခင်ဗျ
ာဟုတ်ကဲ့ကျွန်တော်ကအဲ့ဒီဇမ္မဒဆမ္မာမြန်မာပြည်မှာဘာသာရေးလွတ်လပ်ချိုးချယ်မှုပြောတဲ့အချိန်မှာကျွန်တော်ကဟိုခရံပါတာကိုကြီးပဲလည်းမြင်ရပါဘူးဒီမှာရှိတဲ့အိုမြန်မာပြည်မှာရှိတဲ့ဒီဘာသာပေါင်းစုံဘာသာကြီးတိုင်းလွတ်လပ်မှုကိုလိုချင်တဲ့ဆန္ဒနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်ပြည်ဒီတောင်ပေါ်ပြည်ပြမော်ဒီတိုင်းသားနေတဲ့ရွာနေရာတွေအဲဒီပြည်မနေရာတွေအားလုံးတန်းတူရည်တူရှိစေခြင်းနဲ့ ိတ်ဆာနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်အခုတော့ကျွန်တော်ကိုပါပုံပါနဲ့ဆွဲမယ်ဆိုတာကတော့ဒီစက်စက်တင်ဘာ9ရက်နေ့မှာတို့အမိန့်ချမှာဖြစ်ပါတယ်အဲ့ဒီတော့မှချမကျွန်တော်ကိုတို့ဆွဲမယ်ပုံမကိုကျွန်တော်အိုးအတိအကျတည်ရမှာဖြစ်ပါလေအခုတော့ဆယ်ဆယ်တော့ကျွန်တော်ဘာမှကျွန်တော်မသိသေးပါဘူးဒီအခြေအနေမှာရှိပါတယ
်ဆိုတော့ဟိုသမရဒေါ်နယ်ထရမ့်နဲ့ဒီအင်ဗျူရောမှာပဲပေါ့လေတွေ့တယ်ဆိုတဲ့အခါကျတော့ဒီဆီယာရောနဲ့အတူတခြားနိုင်ငံတွေကနေပြီးတော့ဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဟိုလာရောက်ပြီးတော့သူပြောဆိုကြတဲ့သူတွေရှိရလို့လည်းကျွန်တော်သိရပါတယ်ဆိုတော့အဲ့ဒီဒုံကဟိုဆီယာဟိုတွေ့ခဲ့ရတဲ့အခြေအနေလေးတွေဒီနောက်ခံအကြောင်းလေးနည်းနည်းလောက်ပြောပြပေးပါလား
โอเคကျွန်တော်တို့ဒီထဲမှာပါတဲ့လူအယောက်20 survivor တွေပေါ့ဒီဘာသာရေးဖိနှိပ်မှုကြောင့်ဟိုနှိပ်စက်မှုကြောင့်အသက်ရှင်ရတဲ့ဟိုအသက်ရှင်ကြံခဲ့တဲ့လူတွေပေါ့ရှိတဲ့ထဲမှာကျွန်တော်မှတ်မိသလောက်ဆိုအီရတ်ကဒီ Nobel Peace Prize ဒီရတဲ့အမျိုးသမီးပါတယ်နောက်တရုတ်ပြည်ကဒီဝေကာတွေအဖွဲ့ပါတယ်နောက်ပြီးမှဒီဖိဘက်ကပါတယ်အဲ့တော့ဒီကျွန်တော်တို့အရှိအလဲပိုင်းနဲ့ကျွန်တော်ဒီအာရှပိုင်းကတော်တော်များများအဲ့မှာပါတယ်ဆိုတော့ကျွန်တော်မြင်ရပါတယ်နောက်ပြီးမှဒီဘင်္ဂလားဒေ့ရှ်ဘက်ကဒီဒိုဟင်ဂျာကမ်ကဒီဒိုဟင်ဂျာတွေပါလာတော့ကျွန်တော်တဲ့ ADHD မှာကျွန်တော်တွေ့ခဲ့ရပါတယ
်ဟုတ်ကဲ့ပါဆိုတော့အခုတစ်ခါကျွန်တော်ဥပောင်ထူကိုဆက်ပြီးတော့မေးကြပါရခင်ဗျာဆိုတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဟိုပေါ့လေခုနဒီဒေါက်တာကလန်ဆမ်ဆွန်ပြောတာရောနောက်ဦးရောဘတ်ဆန်ကိုပြောကြားခဲ့တဲ့ကိစ္စတွေမှာပေါ့လေဆိုတော့အာနာပိုင်းဒီဘက်ကရောဟိုအခုလိုမျိုးဟိုဒီလူခွင်းနဲ့ပတ်သက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အခွင့်အရေးပြောကြားတဲ့အခါမှာအာနာပိုင်းဒီဘက်ကအခုလိုတားဆီးတာလူခွင်းရေးချိုးဖောက်မှုကျွလွန်ရောက်ပါသလားနောက်ဒီလွတ်လပ်စွာထုတ်ဖော်ခွင့်ပေါ့ဟိုဘယ်လိုတက်ရောက်မှုရှိပါလဲဥအောင်ထူရဲ့အမြင်သိပါရစေခင်ဗျာ
လူခွင်းချိုးဖောက်မှုအတိအကျပါဗျာအကြောင်းလဲဆိုတော့ဒေါက်တာကမ်ဆာဆုံပြောတဲ့ထဲထဲမှာလက်ရှိတည်တဲ့ဥပဒေဖြစ်တဲ့2008ဖွဲ့စည်းပုံခြေရန်ဥပဒေနဲ့ပဲကြည့်ဦးတော့ဥမ္မာ354ကိုဆန့်ကျင်တာမရှိဘူးဥမ္မာ354မှာအဓိကကန့်သက်ထားတာနိုင်ငံတော်လုံးညွန်ရေးပဲအဲ့တော့ဒေါက်တာကမ်ဆာဆုံပြောလိုက်တဲ့အတွက်နိုင်ငံတော်လုံးညွန်ထိခိုက်ပါတယ်လို့ပြောစရာအကြောင်းမရှိဘူးတခြားနောက်တစ်ခုကဒေါက်တာကမ်ဆာဆို crime ရပြစ်မှုရဆွဲစရာအကြောင်းကိုမရှိဘူး။အဲကြောင့်လဲဆိုလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဟာ crime မဟုတ်ဘူး။အခုသူပြောသွားတဲ့ဟာအကုန်လုံးကအင်္ဂလိပ်လိုပမာလိုအတိအကျကျွန်တော်တို့ရှိမှရှိတယ်။ဆိုတော့သူပြောတဲ့နေရာကလည်းပဲအမေရိကန်နိုင်ငံမှာပြောတာ။အမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုကန့်သတ်ဟန်တာတဲ့ဘယ်ဥပဒေမှမပြုပါဆိုတာကရန်တာဗီဇာဖြစ်တယ်။ဒီအခြေခံသူပြောသွားတဲ့အခါမှာမြန်မာနိုင်ငံတရားရုံးကဘာဥပဒေနဲ့ဆွဲမှာလဲ။မြန်မာနိုင်ငံတရားရုံးမှာစီမံခွင့်ရှိသလား။ဥပမာကျင်းတို့ဘုံနေရာရဲ့ဆစ်လိုက်တယ်ကွာ။ဆစ်ပြီးတော့ဒေါက်တာကလမ်ဆန်ဆွန်ကဒီအမှုကိုကျူးလွန်လားမကျူးလွန်လားဆိုရဲကိုသူစွန့်စမ်းခိုင်းမယ်ဘယ်လိုသွားစွန့်စမ်းမလဲ။ဆိုကျွန်တော်တို့နိုင်ငံမှာဒီသေးဥပဒေကျင်းတို့ပြောစားကျင်းတို့ဥပဒေဆိုရှိတယ်။အဲ့ဥပဒေက Google Jurisdiction ဆိုရှိတယ်။ Data ဆိုင်ရာစီမံခွင့်အနာလို့ခေါ်တယ်။တော့ဟုတ်ဖြစ်ပွားတာကအမေရိကန်မှဖြစ်ပွားတာအမေရိကန်မှလောလောဆယ်သူပြောစုံရာခိုင်နှုန်းပြပေးလိုက်တာဆိုအဲဒီမှာဖြစ်ပွားတာကိုကျုပ်မြန်မာနိုင်ငံတရားရုံးကဘလို့သွားစီရင်မလဲဆိုဥပဒေကြောင်းရကူကလွဲနေတာဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ဒီတကယ်တော့တရားရုံးကဒီမှုကိုလက်ကိုမခံနဲ့တန်းပယ်ချလိုက်ရမှာ
ဟုတ်ကဲ့ပါ
သူဘယ်ဦးကြမှုကဖြစ်စဉ်ဆိုပြီးတင်တာကတရားရုံးကဘဲလိုက်နေသလားလိလာမယ်ကျွန်တော်ဖြစ်လာတယ်
ဟုတ်ကဲ့ပါဆိုတော့အဲ့ဒီမှာပေါ့လေတခုကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီဖော်ဆောင်တဲ့အခါမှာပေါ့လေဒါဟိုလမ်းကြောင်းမှန်ပေါ်သွားနေဖို့ဒါထင်းကြောင်းတဲ့စနစ်တခုလို့ပြောရင်လည်းရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုအထူးသဖြင့်အခုလိုအခြေအနေမျိုးမှာပေါ့နော်ဒီလိုစနစ်မျိုးအားကောင်းလာဖို့ကဟိုတကယ်ကတော့အာဏာပိုင်တွေဘက်ကတော့မှပိုးပြီးတော့ဟိုခွင့်ပြုပေးတဲ့ကိစ္စမျိုးပေါ့လေဆိုတော့အခုလိုမျိုးဒီဝေဖန်ပြောဆိုတာတွေဒီလိုမျိုးဟိုတချို့ကိစ္စတွေမှာခုနလိုမတရားသဖြင့်ဖြစ်နေပါတယ်ဆိုပြီးတော့ပြောနေဒီခံရတဲ့သူတွေဘက်ကပြောတဲ့အခါမှာဒါဟုတ်အာနာပိုင်တွေဘက်ကသူတို့အနေနဲ့သူတို့အပေါ်အကြီးညိုပြင်းအောင်လုပ်ပါတယ်ဆိုပြီးတော့ဟိုဘာကြောင့်မြင်တယ်လို့ထင်ပါလဲခင်ဗျာဥအောင်သူ
ဒါကတော့ယူပြောရင်တော့အာနာပြဿနာရဲ့ဗျာဆိုတော့အာနာကိုထိပါလာမယ်ဆိုရဲလာလာရှိရင်ဘယ်လိုသူ့ကိုပြောဆိုမှုမျိုးကိုမှခွင့်မမဟုတ်ဘူးခွင့်လည်းခွင့်မပြုခဲ့ဘူးအဲ့တော့အခုလူတော်များထင်နေကြတယ်ညနေခင်းမှာတနေ့ကပြောင်းလာလို့ လားပြောခွင့်ဆိုခွင့်ရနေတာပဲပြောခွင့်ဆိုခွင့်ရနေတာတွေကဒေါက်တာခရမ်ဆန်ဆန်ပြောသလိုမြန်မာစစ်တပ်အစိုးရကကြိုက်တဲ့ဟာတွေပြောနေပြောခွင့်ရနေတာဒါနည်းနည်းလေးဝေဖန်ကြည့်လိုက်ဘာမှမရတော့ဒီဒါဒီမိုစီမဟုတ်တာပဲအဲ့တော့ဒီချက်လက်ကိုဒါဒီမိုစီတော့လည်းမဟုတ်ဘူးဆိုတာကိုဒေါက်တာကမ်ဆန်ဆန်သိတယ်ပြည်တွင်းမဟုတ်မှလည်းသူသိတယ်ဒါကြောင့်မြန်မာပြည်မှာဖြစ်နေတဲ့ပြဿနာကိုသူကရိုးရိုးလေးထောက်ပြလိုက်တာအဲ့တော့ခုနကသူလည်းပြောသွားလိုက်တယ်သူပြောတာခရစ်ယာန်တခုတည်းမဟုတ်ဘူးအလုံးစုံပြောတာသူပြောတာပြဿနာတခုတည်းမဟုတ်ဘူးဒီမိုစီပြဿနာလည်းရှိတယ်ဖယ်ရယ်ပြဿနာလည်းရှိတယ်ဒါအမှန်ကိုပြောတာဒေါက်တာကမ်ဆန်ဆန်ပြောတာအမှန်တရားတက်တယ်ပဲ
ဟုတ်ကဲ့ပါဒီ
အမှန်တရားကိုဘလောက်ပဲခင်ဗျာအမှန်တရားပြောပြောအဲ့အမှန်တရားကသူတို့အာဏာကိုထိပါလာမယ်ဆိုရင်တော့ပြည်နေဖို့အစင်းနေပဲလို့ကျွန်တော်တို့ကတွေ့ရတယ်လေ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဟိုဆရာတို့ဒီလေလိုက်ပုံမှာပဲခဏဆက်ပြီးတော့နေပြပါဦးကျွန်တော်တို့အခုဒါဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးကြပါတယ်ဆိုတော့ဒီပထမဦးဆုံးအာကိုဆန်းဆွေပါကိုဆန်းဆွေဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကိုကိုကဟိုဥပ္ပူဥပ္ပီဆိုရလက်ထက်ကလေးကနေပြီးတော့ MD ဆိုရလက်ထက်ဒီဆေဆိုးနဲ့မျိုးရှိသွားပြီးပွန်လဲနေတာမဟုတ်ဆိုတာဟိုချင်းချင်းအချင်းသာနေတာရှိအောင်တော့ခွင့်လဲတော့မရရှိတာတော့အမှန်ပဲခင်ဗျာဘာလို့ဆိုဟာဒီတကယ်သမားတို့အမောင်ရှာခံရတာတော့အင်တာနက်လိုင်းတွေချက်တော့ခံရတာတော့အများကြီးရှိတယ်ရာသီအန္တရာယ်ဆင်းမှာအခုတက်မတော်ခက်ကလေးဟိုတက်မလို့ဒီအမိတက်မလို့ဒီအဖဆိုပြီးတော့ဒီနေ့ညမှာဟိုရတာလည်းရှိတယ်အဲ့တော့ကျွန်တော်တို့ပြည်သူပြည်သားတွေကိုကာသမင်းနဲ့သူရဲ့ပြည်သူပြည်သားတွေကိုတက်မလို့အမိဖဆိုရဲ့တက်မလို့ကသမင်းတက်တက်ဆက်ဆက်နေတာလားလို့ညစရာလည်းရှိပါတယ်ခင်ဗျအဲနောက်တစ်ခုကတော့2008ဖွင့်စည်းပုံအခြေခံဥပဒေအဲ့ဥပဒေကိုလည်းတော့ဟိုပွင့်လို့နေတာလားတက်မလို့ခက်ကဒီအဆိုပြုရတဲ့ကောင်းအောင်ရအချက်လက်တွေကိုပြင်လိုက်ရင်ဒီလိုကဘာရအခက်အခဲရှိသလဲဆိုတာကိုလှစ်တော်ထင်းမှာကိုယ်ပိုင်လည်းဆွေးနွေးဖို့လိုလိမ့်မယ်ကျွန်တော်ကထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဟုတ်ကဲ့ပါကုဆန်းဆွေကျေးဇူးပါဆိုတော့နောက်တစ်ခါနောက်တစ်ယောက်အလှည့်ပေးချင်တာကတော့ကိုချင်းမြင့်ပါခင်ဗျကိုချင်းမြင့်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျဟု
တ်ကဲ့ဆရာကျွန်တော်တို့ကိုဥပဒေနီးဥပဒေကျွန်တော်တို့အမျိုးမျိုးကကျွန်တော်2008ဖွဲ့စည်းပုံအခြေခံဥပဒေစစ်အာဏာရှင်ကိုကာကွယ်ထားတဲ့အဲ့ဒီဥပဒေတွေဖြစ်နေတော့သူတို့တစ်ဖက်သက်ရည်ဆွဲထားတဲ့ဥပဒေတွေဖြစ်နေတော့သူတို့ကလုံးဝမထိဖို့ဟာကာကွယ်ထားတယ်အဲ့တော့ဒီပိုလစီကလည်းမပြေဝသေးဘူးကျွန်တော်တို့အခုလက်ရှိလူထုရွေးချယ်တင်မြှောက်ထားတဲ့အစိုးရကလည်းတက်မတော်လို့ပေါ့လေကျွန်တော်တို့ဒီသဘောထားမသိသိခင်ဘူးတက်မတော်ကလည်းငါ့ကိုမကြည့်နဲ့ဒီလိုပဲကျွန်တော်တို့လက်ရှိအစိုးရကလည်းအရိုတီမကောင်ဆိုတဲ့သဘောထားကတော့ဟိုဘယ်အစိုးရမှမရှိတဲ့မူကျွန်တော်တို့တပ်မတော်ကလုပ်တယ်လို့တော့မလုပ်တဲ့မူလို့ထင်တယ်ဒါကြောင့်ဒါမှလာလေကျွန်တော်တို့ကရှေ့ဦးဒီမိုကရေစီအတူတူကျွန်တော်တို့ကျွန်တော်တို့ပြင်လန်းလာမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုချင်းမြင့်ကျေးဇူးတင်ပါတယ်အာကိုတီးလည်းမူဝင်ပြီးတော့ဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အစိုးရရဲ့စစ်တပ်ရဲ့သူတို့ရဲ့နှပန်းစီလှုပ်ဆောင်နေတာနှပန်းစီရဲ့သူတို့အတီးပြုနေတာကိုကျွန်တော်တို့မြင်တွေ့ရပါတယ်ဒါပေမဲ့နော်သူတို့ရဲ့လှုပ်ဆောင်ချက်ကစစ်တပ်ရဲ့လှုပ်ဆောင်ချက်မှာနော်အစိုးရလိုက်ပြီးတော့နော်နောက်လိုက်ပြီးတော့လှုပ်ဆောင်နေတဲ့အတွက်ဒီပြဿနာတွေဖြစ်နေရပါတယ်ခင်ဗျဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့ပြည်သူတွေကငင်းညာရေးကိုအမြဲတမ်းနော်လူချင်းပါတယ်တောင်းတနေပါတယ်ဆိုပေမဲ့နော်အစိုးရရဲ့စစ်တပ်ရင်ကနော်အမြဲတမ်းဖြစ်စီလှုပ်နေတယ်ကျွန်တော်တို့မြင်တွေ့ရပါတယ်နော်ဒီတော့เนาะကျွန်တော်တို့ပြည်သူတွေเนาะနောက်ဆစ်ဆက်ကိုဘလို့ဘဒုကိုအကူရမလဲเนาะနိုင်ငံတကာအနေနဲ့ကျွန်တော်တို့မိမပြည်မှာเนาะလာဝင်ရောက်ပြီးတော့เนาะမဆွေးနွေးဘူးမတန်မင်ဘူးเนาะမညှိနှိုင်းဘူးဆိုရင်တော့ကျွန်တော်တို့မိမပြည်သူတွေအများအားခံစားနေရမှာဖြစ်ပါတယ်အဲအားကြောင့်မို့เนาะအခုကျွန်တော်တို့ချမ်းပြည်နယ်မှာเนาะဖြစ်တဲ့ကိစ္စတွေကเนาะအခုတိုင်ပင်ဆွေးနွေးနေတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ကတော့เนาะတိုင်ပင်ဆွေးနွေးနေတယ်ဆိုပေမဲ့เนาะအစိုးရစစ်တပ်အနေနဲ့ကတော့လက်အမှုရယူဖို့เนาะနေရာဝင်ယူနေတာဟုတ်တော့လုံးဝလက်မခံသင့်ဘူးလို့ကျွန်တော်တိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေကျွန်တော်ပြောကြားချင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကိုတီလည်းမူကျေးဇူးပါခင်ဗျာဆိုတော့အခုဟိုဆရာဒေါက်တာကလမ်ဆမ်ဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဆိုတော့ဒီဆရာတော်ကဟိုအခုလို့ပေါ့ဒီသမရထရမ့်နဲ့တွေ့ဆုံချိန်မှာဒါမြန်မာနိုင်ငံရဲ့အခြေအနေတွေကိုပြောကြားခဲ့တယ်ဆိုတဲ့အခါကျတော့ဟိုဒါရီယာနိုင်ငံတော် ဟိုအချီညိုပြက်စီတယ်ဆိုပြီးတော့အခုတရားစွဲဖို့လောက်တာပေါ့လေဆိုတော့ဆရာတော်အနေနဲ့ရောဒီသမရထရမ့်နဲ့တွေ့တဲ့အခါမှာဟိုဘာရီမြန်ပြောကြခဲ့လို့ဒါနိုင်ငံတော်အချီညိုပြက်စီတဲ့ဟိုအခြေအနေမျိုးရောက်တာလို့ထင်ပါလဲ
အဲကျွန်တော်တချက်ကတော့ခုနပြောတဲ့အတိုင်းဒီကျွန်တော်တို့ဒီဘာသာရေးဟိုဘောဒီဖိနစ်ချုပ်ချယ်မှုတွေရှိတယ်ဆိုတာကိုပြောတယ်ပြီးရင်ကျွန်တော်တို့ဒီတိုင်းဒါဒီဒီလက်တက်ကန်အဖွဲ့တွေအများကဒီဒီမိုကရေစီနဲ့ဖက်ဒရယ်ကိုလိုချင်ပြီးမှဟို focus လုပ်ဖို့အဲ့ဒါပေါ့ဒီဒီတမတ်အမေရိကန်ဆိုရတဲ့နဲ့ကိုညပံပူပေးဖို့နဲ့နောက်ဆုံးကတော့ဒီ sanction နဲ့ sanction ကိစ္စနဲ့ပတ်သက်ပြီးအဲကျွန်တော်ပြောခဲ့တာတွေအဲအဲ့ဒီအချက်တွေပါပဲအဲ့ဒီအချက်တွေကြောင့်အာဒီလိုလို့ပေါ့ဒီတရားရုံးပါအခုတို့တို့ဆွဲဆိုဖို့ဟိုလုံနေချင်းဖြစ်တယ်လို့ပဲကျွန်တော်ထင်နေယူဆပါတယ
်ဟုတ်ကဲ့ဆရာဥမာဟိုဘာသာရေးရောဟိုခုနလိုပေါ့လေတချို့ခွဲခြားဆက်ဆံမှုတချို့ရှိတယ်ဆိုတဲ့အခါကျတော့ဥမာဘလို့အနေထားမျိုးတွေဆရာအနေနဲ့ကြုံခဲ့ရတာမျိုးတွေရှိပါလဲ
ကျွန်တော်ပြောတဲ့အစရာတွေကမြန်မာပြည်မှာတိုင်းတာတွေဂျီမပီပပီမပီနဲ့အားလုံးပြောနေတဲ့စကားအဟောင်းကြီးပါပဲအပြည့်စမ်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကတော့ဒီတမ်ဒတ်ခမကဘာတီအောင်ပြောခဲ့တဲ့အတွေ့အကြုံတို့ကျွန်တော်ဒီဒီလိုဒီတရားစွဲဆိုမှုဖြစ်လာတယ်ဆိုတာချင်းပဲအဲ့လိုယူဆပါတယ်ကျွန်တော်အသေးစိတ်ဒီပြောဖို့ကတော့ဒီချုပ်ချယ်ပေါ်ဒီချုပ်ချယ်မှုခိမ့်မှုကတော့တကယ်လို့တရားရုံးမှာကျွန်တော်ဒီသူတို့ပဲပါပုံမှန်တက်မလဲတော့ဒီတရားရုံးမှာရင်ဆိုင်တဲ့အချိန်မှာကျွန်တော်ဘက်ကလည်းဟိုပြောဖို့ကျွန်တော်တို့လည်းအစင်တဲ့ဟိုဆက်ချက်လက်တွေစုဆောင်ထားတယ်ရှိပါတယ်ပြင်ဆင်မှုတွေရှိပါတယ်အခုတော့ပါကြောင့်ဟိုဘအသေးစိတ်ပြောလို့တော့မဖြစ်သေးဘူးပေါ့တရားရုံးရောက်မှပဲကျွန်တော်တို့ပြင်ဆင်ပြောဖို့ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကပေါ့လေဟိုအထူးသဖြင့်တော့ဟိုဆရာတို့ရဲ့အခုလိုဒီတိုင်းအထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာပေါ့နော်ဆိုတော့တိုင်းရင်းသားဒေသတွေမှာဆိုရင်ဒါဟိုးတုံးနေရလဲပဲအဲဒီစစ်အစိုးရဆက်ဆက်လက်ထက်မှာလူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့ဒီအခုဒီမိုကရေစီပေါ်ဆောင်နေတဲ့အစိုးရဒီလက်ထက်ကိုလည်းရောက်လာပြီပေါ့လေဆိုတော့အခုလိုအခြေအနေမျိုးမှာရောဒီခုနလိုပေါ့လူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဟာမျိုးနောက်ဒီဟိုအထူးသဖြင့်တော့ဆရာဒါလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုသူထုတ်ဖော်ပြောဆိုတာဆိုတော့ဒီလိုမျိုးအခြေအနေတွေရောဘလောက်ထိအောင်ဟိုတိုးတက်မှုရှိလာပါပြီလဲဟိုတုန်းကတည်းကစာလို့ရှိရင
်အဲကျွန်တော်တခုတော့တိုးတက်မှုတွေ့တာကတော့ဒီတမတော်ရဲ့ဒီတရားဆွဲဆိုတဲ့ကိစ္စပေါ့ဒီတော့ဆိုတမတော်ကဒီသူတို့ဒီတရားသူတို့ဟိုမတင်ကြပြီးသူတို့ဟိုလှုပ်တော့မယ်ဆိုရင်တရားရုပ်ကိုအရင်မြောက်ပဲနဲ့ဒီသူတို့ရဲ့ဒီစစ်စေးရေးစုံစမ်းရေးခန်းကိုရင်ရောက်ပြီးမှနောက်ဆုံးမှတရားရုပ်ကိုပို့တာရှိတယ်ဒါပေမဲ့အခုဒီအချိန်မှာတော့ဒီတမတော်ကလည်းတရားရုပ်ကိုဦးတိုက်ဒီလိုဆွဲဆိုလာတာကတော့တို့တက်ပြောင်းလဲမှုတစ်ခုလိုပဲမြင်ပါတယ်အဲ့ဒါကတော့ကျွန်တော်တို့လည်းဒါကြိုးစုတယ်ထောက်ခံတယ်ဒါဆိုကျွန်တော်တို့တရားရုံးမှာဘာမှဒီနှိပ်စက်ခြင်းဟောပေါ့ချင်းချုပ်ခြင်းမခံရဘဲနဲ့တရားရုံးမှာပြုလင်းနေတာဆိုတာဒီပြောဆိုနိုင်တာကတော့ဒီပြောင်းလဲလာတာတစ်ခုလိုကျွန်တော်ဒီပြုလင်းနေတဲ့အဲ့ဒါကိုတော့ဟိုဝမ်မဝမ်တာဆိုတာကြိုးစုတာကိုယူပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့မှာကျွန်တော်ဟိုတစ်ခုပေါ်လေးဒီဟိုမြင်ချင်တာဒီ2015နှစ်စမ်းပိုင်းလောက်တုန်းကဒါဆိုဆရာတို့ဒီတာနာပြုအဖွဲ့အစည်းနဲ့တွေ့နော်ကချင်ဆရာမလေးနှစ်ယောက်ဒီဒီဟိုကိစ္စပေါ့လေဒီမရင်းကျင့်ပြီးတော့အသက်ခံခဲ့ရတဲ့ကိစ္စမှလည်းပဲဆိုတော့အဲ့ဒီအခြေအနေတွေရောဒီနောက်ပိုင်းမှာဘယ်လိုဆက်ပြီးတော့ဖြစ်သွားပါလဲ
အခုထက်တိကျွန်တော်တို့ဒီကိစ္စကဒီစုံစမ်းထောက်ထုတ်ဖို့ကတော့တော့ကိုခက်သွားတယ်ပြီးရင်ကျွန်တော်တို့ဒီတက်တီခံပစ္စည်းတွေဒီတိန်းထားတဲ့ဒီရေခံမှုတွေကလည်းပြောင်းသွားတယ်ပြီးရင်ကျွန်တော်တို့ကဆက်လက်စုံစမ်းတဲ့အချိန်မှာဒါကတော်တော်ကိုဟိုဟာဟိုရှစ်တူဖို့တော်တော်ခက်ခဲတဲ့အချိန်မှာရောက်သွားတယ်ဒါကြောင့်မို့အဲကျွန်တော်တို့ကတော့အခုအမှုမှန်ဖော်ထုတ်ရေးကော်မတီဆိုတာဆက်လက်ရှိသေးတယ်ကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေကျွန်တော်တို့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်
ဆိုတော့ကျွန်တော်ဟိုမှတ်မိသလောက်ဆိုရင်ပေါ့လေအဲ့ဒီအချိန်တုန်းကတော့မှဒီ NLD ဘက်ကနေပြီးတော့ပေါ့နော်ဒီအမှုမှန်အထူးသဖြင့်အခုနလိုပေါ့ဒီတိုင်းရင်းသားတွေအရေးဒါငင်းငင်းအတွက်ဆောင်ရွက်နေတဲ့အချိန်မျိုးမှာအခုလိုမျိုးဖြစ်သွားတဲ့အတွက်ပေါ့လေဒီအမှုနဲ့ပတ်သက်ပြီးတော့ ဒီအမှုမှန်ပေါ်အောင်ဆောင်ရွက်ဖို့ဆိုပြီး NLD ဘက်ကကြေညာချက်ထုတ်ပြီးတိုက်တွန်းတဲ့အခြေအနေတွေဘာတွေအထူးဆောင်ရောက်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဘာမှတော့ထပ်ပြီးတော့မထူးဘူးပေါ့နော်အဲ့ဒီထက်တော့
အဘာမှအထူးကြောင့်မရှိပါဘူးအခုအဲ့တော့ဒီအဲဆိုရဘက်ကလည်းဟိုတော့ဟိုကူညီတယ်ဆောင်ရွက်တယ်ဆိုတာမရှိပါဘူးဒီတိုင်းပဲကျွန်တော်တို့ကတော့ဒီကမ်ပိန်းစိတ်နဲ့ဒီအမှုမှန်ပေါ်ထွက်လို့တဲ့စိတ်နဲ့ဆက်လက်ဆောင်ရွက်နေတာပဲရှိပါတယ
်ဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်ရှင်းနေဥရောပစံအောင်မေးချင်ပါတယ်ခင်ဗျာဆိုတော့ဥရောပဒီဒါရိုက်တာဒီကိုမင်းတင်ကိုကိုကြီးကိုဟိုအခုလိုမျိုးဒီထောင်ထမ်းချလိုက်တယ်ဆိုတော့အခါကျတော့ဟိုသူအနေနဲ့ဟိုဘလို့အကြောင်းအရာတွေကိုဒေါက်တာဟိုမင်းတင်ကိုကိုကြီးအနေနဲ့ပြောခဲ့တာကြောင့်ဒါနိုင်ငံတော်အကြီးအကျယ်ပြတ်မှုဟိုဖြစ်သွားစေတာပါလေ
သူရေးခဲ့တာဒီဘာကြည့်လိုက်လို့ချုပ်ပြောရရင်တော့သူကသမရကိုကောင်းစီခြင်းကိုဝေဖန်ထောက်ပြတာပဲသမရကိုစိုးရုပ်နင်းနာသွားကြည့်တော့ဆိုတော့ဒီရဲ့ကျဲအကျန်စီမရှိပါဘူး။တော့သူကတော့ဒီလိုပေါ့ဗျာ။ဟဲ့တိုင်းကြီးအကြီးကြီးလုပ်တဲ့ပုံကူကြီးအာဘေးရင်ကိန်းကအဲ့ရရာတွေအဲ့လိုမျိုးတွေမရှိပြီမှုဆိုတဲ့အကြောင်းဟဲ့စသည်ဖြင့်ပေါ့။အဲ့ဒီလိုအကောင်းဘက်ကနေပြီးတော့တမရောကအစင်ရဲလို့လို့တိုင်းကြီးကာကွယ်ရေးအတွက်လို့ချက်ကျွတ်ကြည့်ခြင်းနဲ့ရေးခြင်းနဲ့သူ့ရဲ့အရေးသားတွေကရေးတာပါ။တော့အဲ့ဒါကိုရေးရုံနဲ့ရေးတယ်ဖြန့်ချီတာလည်းမရှိဘူး။ထုတ်ပြန်ကြေညာတာလည်းမရှိဘူး။ Facebook လို့နေရာမှာလူကြီးကြေညာစရာအပိုက်19နဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 354 ပါ။လွတ်လပ်စွာတိတော့ကြံစားသုံးသပ်ခွင့်ရှိရဲဆိုတဲ့ဒီအခွင့်အရေးကိုသူကျင့်သုံးပြီးတော့သူရေးတာပါ။တော့အဲ့တော့အခုလို့ Facebook မှာရေးတဲ့အတွက်လို့ပြောမယ်ဆိုရင်သူကအစာပေါင်းများစွာရေးနေတဲ့ပြီးတော့ဖြန့်ချီနေတဲ့ Channel တွေရှိတာပဲ။ဒါပေမဲ့လို့ဘာကြောင့်လဲဆိုတော့မင်းဒီကိုကိုကြီးကလူအခွင့်အရေးနဲ့လူပုံသိက္ခာစသည်ဖြင့်ရုပ်ရှင်တွေရိုက်ကြပါတယ်၊ထင်ပေါ်ကျော်ကြားတဲ့လူကြောက်ကလည်းဖြစ်နေတယ်ကြာ
။ဟုတ်ကဲ့။
တော့အဲ့တော့ပြောချင်တာတော့ freedom of expression ကိုပြောက်တဲ့သဘောလိုဖြစ်နေတဲ့အတွက်ညာစွာစိတ်မကောင်းဖြစ်ရပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ။ဥရောပကျေးဇူးပါခင်ဗျာ။အခုတစ်ခါတော့ကျွန်တော်ဥအောင်ထူပြချပေးစီလိုပါတယ်။ဆိုတော့ဒီနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဆိုတာဟာဥပဒေကြောင့်ရောရှိသင့်ရှိရတယ်လို့ထင်ပါလား။ဥမာနောက်တစ်ခုကဒီနိုင်ငံတကာမှာဆိုရင်ပေါ့လေဒီသမ္မတဒေါ်နယ်ထရမ့်တော်ပေါ့နော်။ဒါသူ့ကိုမကြိုက်ကြတဲ့သူတွေကဆိုလို့ရှိရင်သမ္မတဒေါ်နယ်ထရမ့်ပုံကိုဒီလေဘူပေါင်းရုပ်အကြီးလုပ်ပြီးတော့ဟိုဒီမြို့တွေထဲမှာလိုက်ပြီးတော့ဆွဲကြတယ်ဆိုတော့ဟိုနောက်ဆုံးမိတ်ဒီအင်မီရောသူနေတဲ့အင်မီရောရှေ့မှာတော့မှသွားပြီးတော့ဟိုချိတ်ထားတာမျိုးတွေဘာတွေဒီအကြီးပေါ့လေဆိုတော့ဒီလေဘူးပေါင်းရုပ်အကြီးကိုသွားပြီးတော့ဟိုသူအင်မီရောကနေမြင်တော်သွားပြထားတာမျိုးတွေဘာတွေအထီးတောင်လောက်ကြပါတယ်ဆိုတော့အခုလို့ဒီဆရာ Samsung အပါဝင်ပေါ့လေဒါရိုက်တာမင်းထင်ကိုကိုကြီးတို့ဟိုအခုနောက်လို့သူတို့ပြောကြဆိုကြတဲ့ကိစ္စတကယ်ရတော့ပေါ့လေညာရီအားဟိုဒီမိုကရေစီကိုသာသွားနေတယ်ဒီမိုကရေစီကိုသာလက်ခံခြင်းတဲ့သူတွေဆိုလို့ရှိရင်အခုလိုဝေဖန်ခံရတာတွေကတကယ်လို့တွက်ကြည့်ရင်ဒါဟိုသတိထားစရာပြန်ဖြစ်လာပြီးတော့ဟိုဒါကိုယ့်အတွက်ပို့ပြီးတော့အထောက်အကူဟိုဖြစ်စီတယ်ဆိုပြီးတော့ဘာကြောင့်သူတို့ဘက်ကမစဉ်းစားနိုင်ရတာလဲခင်ဗျဟ
ိုဒီလိုပြမြန်မာပြည်ကဥပဒေတွေကိုမြန်မာပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကြည့်ရမယ်လေအဲ့တော့လူ့အခွင့်အရေးပေါ်အခြေခံပြီးတော့ကြည့်ဖို့လိုရလားကနယူရီယာမေးစ်ပြောထားတဲ့ဒီဟန်ချင်းတွေကအမေရိကန်ဖွဲ့စည်းပုံခြံဝင်နေဆိုင်အိမ်မှာဗာရီတာလဲဆိုတော့ကွန်ဂရက်ရှယ်မိတ်နိုလောအဘရီဂျင်းဖရီဒမ်အက်စပရက်ရှင်လို့အတိအကျရေးထားတယ်ဆိုတော့လူလတ်စော်ထုတ်ဖို့ပိုင်ခွင့်ကိုချုပ်ချယ်တဲ့ဘယ်ဥပဒေမှကွန်ဂရက်ဆောင်မပြုပါဘူးဒါရှင်းရှင်းလေးဖွဲ့စည်းပုံခြံဥပဒေကလို့တော့အမခဏ်ပြေးထားလိုက်တာအဲ့ဒီအခြေခံကနေပြီးတော့မှဥရီအားလုံးပြတာအဲ့တော့ချားပဲဥရီကမှဖွဲ့စည်းပုံကြော်လို့မရဆိုတော့ကျွန်တော်တို့တည်တဲ့ဥရီကိုကြည့်တဲ့အခါမှာဖွဲ့စည်းပုံတော့ကျက်ဖြစ်သွားတယ်ဒါအမေရိကန်မှာဒါကြောင့်လို့တော့တို့ပြောဆိုခွင့်ရာဂိုင်းနိုးပြည်နေပါရနေတာအမေရိကန်မှာကြည့်တဲ့အခါကျတော့ဥမာ354ရဟုတ်ငါတို့ညီဖွဲ့စည်းပုံဘုရားတော်54ရ လူလဆော်တို့ပြောဆိုရင်ပြီးသားတယ်အောင်ရှိတော့ညာတယ်လေခုနကကျွန်တော်ပြောတယ်အကန့်တချက်တွေပါတယ်အဲ့ကန့်တချက်ကပဲနိုင်ငံတော်လုံခြုံရေးဆိုထိတ်ကပါတယ်အဲ့နိုင်ငံတော်လုံခြုံရေးဆိုတာကဒီတဲ့တခြားဘယ်ဥပဒေမှာမှအဓိပ္ပာယ်ဖွင့်တာမရှိဘူးအဲ့နိုင်ငံတော်လုံခြုံရေးကိုဖွဲ့စည်းဝင်ချောင်းတွေခွင့်ရအဓိပ္ပာယ်ဖွင့်တာမရှိဘူးအဲ့တော့မြန်မာစစ်တပ်နဲ့ဆွေးအာဏာပိုင်တွေကသူမကြိုက်တာပြောတဲ့ပုဂ္ဂိုလ်မှန်တယ်များကူနိုင်တော်လူညွှေးအောက်ကတရားစိုးရင်ရှိအောင်ဖဏိပေးထားလိုက်တယ်။တော်ဘူးပဲကြည့်လေကျွန်တော်တို့ဒီဆက်သွေးဥပဒေပုံ66ကကြီးမှာခဏချင်းဒီအတိအဖြတ်မှုဆိုတာပြင်းမပြင်းနေပြားဆက်ရှိနေတာပဲ။ဆိုဘယ်လို့တော့မထောက်ပြဘူး။ဆိုမြန်မာနိုင်ငံမှာပြည်ဥဆိုင်ဥပဒေဆိုရှိပြည်ဥဆိုင်ဥပဒေပုံမှန်499မှာအတိအဖြတ်မှုပါနေတာပဲ
။ဟုတ်ကဲ
့။ဘို့499ရဲ့အတိအဖြတ်မှုမှာကချွင်းချက်တွေရှိတယ်။အဲ့ချွင်းချင်းနဲ့ညီခုခံရင်ဒီပြုံးတရားဆွတ်လို့မရ
ဟုတ်ကဲ့ပါ
ဆိုတော့ကဲချွင်းချင်းမရှိတော့
ဟုတ်ကဲ့
အဲ့အဲ့အားဘာနဲ့ဆိုင်လို့တော့တို့ပြောစုပိုင်းကိုဖွဲ့စည်းပုံအခြေခံဥပဒေကကူကအမခန့်ရပြေးမထားတဲ့အခါမှာခြားဥပဒေထင်တယ်လို့ပြောရမ်းတာပဲ
ဟုတ်ကဲ့ပါခင်ဗျ
ာဒီကနေလူခွင့်ရေးကိုကြည့်ဖို့တော့ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီအချင်းရလည်းမကြခင်ခြေတော်မှာဖြစ်တဲ့အတွက်ပေါ့လေဆိုတော့ဟိုအခုတနောက်ဆုံးပေါ့ဟိုဆရာဆမ်ဆွန်ကနေစပြီးတော့ဖြည့်ကြပေးပါဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအထူးသဖြင့်တော့ဆရာတို့လိုတိုင်းရင်းသားဒေသတွေမှာဘလောက်ထိအောင်အခုလိုလွတ်လွတ်လပ်လပ်နဲ့ကိုယ့်ရဲ့အခြေအနေအခက်အခဲတွေကိုပြောဆိုဖို့ကအရေးကြီးရလို့ထင်ပါလေခင်ဗျာ
အာကျွန်တော်တို့တိုင်းဒေသတွေမှာဒီ60လုံးလုံးဒီဆက်အနာရှင်ရဲ့ဒီဖြစ်မှုမှာအုပ်ချုပ်မှုအောက်မှာကျွန်တော်တို့ကအခုမှစပြီးမှဒီလိုပြောလာနိုင်တဲ့အချိန်မှာအခုတို့ပြန်ပြီးမှဒီတရားစုဖို့ကိစ္စကြီးရှိတဲ့အချိန်မှာပုံပြီးမှတော့ဟိုပြော့ွယ်သွားနိုင်ပါတယ်ဒါကြောင့်မလို့ကျွန်တော်ကတော့လူငယ်တွေကိုအားလုံးအားပေးပါတယ်ဆက်လက်ပြီးမှလက်လက်စွာပြောဆိုခွင့်ပြုကောခွင့်ကိုဆက်လက်ပြီးကျွန်တော်တို့စူးစမ်းကြရအောင်လို့ကျွန်တော်ကအဲ့လိုအားပေးနေပါတယ်အခုချိန်မှာ
ဥရောပဆိုင်အောင်15စက္ကန့်လောက်ပြောပြပါခင်ဗျာ
ကျွန်တော်အနေနဲ့ပြောချင်တာကတော့အခုဆွဲနေတာတမလို့ဘိုင်းကဆွဲလိုက်ရသသက်ကြီးပုံမှန်900တာကြီးနေရအဓိကဆွဲတယ်အဲ့တော့ဒီဥစ္စာကကျက်ဆက်ဆက်ကရဲတရင်တက်ဖွဲ့ရပဲဆွဲရတာတမလို့ကအခုလိုဆွဲနေခြင်းဟာတမလို့အပေါ်မှာအမြင်လွဲပါမှုတွေဖြစ်စေနိုင်တဲ့အတွက်မဆွဲပြင်ဘူးရဲတရင်တက်ဖွဲ့နဲ့သာဆွဲရသင့်ပါတယ်လို့ကျွန်တော်အကြံပြုပြောဆိုချင်ပါတယ
်ဦးအောင်သူခတ်တူတူလေးပြောပြပါခင်ဗျာ55စက္ကန့်လောက
်ဟိုဒေါက်တာဆန်ဆာလူလက်ဆော်သူ့ကိုဝင်ဟိုခုနေတော့ကျင်တိုးပြီးတော့ပြောတာကျွန်တော်တို့ကွန်ပျူတာတစ်စက်ကကြတော့လဲပဲဒေါက်တာဆန်ဆာကတရားရုံးကတရားဆွဲလာတာကိုအရှိမဒါကောင်းတဲ့ဘက်ကကျင်သူဆိုဒီနေ့မှာကျွန်တော်တို့လူဟိုစစ်တပ်ကတော့တရားရုံးမှာတရားဆွဲတယ်လူတုကစစ်တပ်ကိုတရားဆွဲမှာမရဘူ
းဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အချိန်ရှေ့သွားပြီဖြစ်တဲ့အတွက်ကျွန်တော်တို့အစီအစဉ်လေးကိုဒီမှာပဲညနာပြရစီခင်ဗျာအားလုံးကျေးဇူးအထူးတင်ပါတယ်
စနေနေ့တဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းချင်းချုပ်ကိုမန္တလေးတလဲပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုရွေ့လျှတိုက်ခတ်နေတဲ့ပြင်းအားအဆင့်လေဟာရီကိန်းမုန်တိုင်းကြီးဒေါ်ရန်ဟာဒီကနေ့ထပ်ပြီးတော့အားကောင်းလာဖို့ရှိတယ်လို့နှောင့်ယှက်တွေမှလည်းဆက်ပြီးတော့အားကောင်းမဲ့ပုံရှိတယ်လို့အမေရိကန်ဟာရီကိန်းစင်တာကဒီကနေ့ပဲပြောပါတယ်ဘာဟာမာကျွန်းစုအနောက်တောင်ပိုင်းမှာဆိုရင်အသက်အန္တရာယ်ဖြစ်စေတဲ့အထိပင်လယ်ရင်မြင့်တက်ပြီးတော့တာမန်အနေထားတဲ့ကိုးပေကနေ12ပေလောက်ထိရောက်လာနိုင်တယ်လို့မိုးလေတာပညာရှင်တွေကခန့်မှန်းထားပါတယ်အီရန်နိုင်ငံရဲ့တတိယအကြိမ်မြောက်ဒုံးကျည်ဆန္ဒပြလူမှုမှာအောင်မမြင်ဖြစ်ခဲ့ပြီးရပ်ပိုင်းကြမှာပဲအီရန်ကသူတို့ရဲ့ဂျူရူအကောင်ပကတိတန်းရှိတယ်ဆိုတာကိုထုတ်ပြလိုက်ပါတယ်။အခုလိုအီရန်ဘက်ကဒုံးကျည်ဆန္ဒပြလူမှုမှာအောင်မမြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတထရမ့်ကပြခဲ့တဲ့နိုင်ပိုင်းက Twitter ကနေရေးသားဖော်ပြခဲ့ပါတယ်။ဗီဒီယိုမှတ်တမ်းတွေမှာတော့အီရန်နိုင်ငံပိုင်တပ်ခွဲခန့်မှအက်ဒီနာဟစ်1ဂျူရူကိုအီရန်အစိုးရသတင်းအေဂျင်စီကသတင်းထောက်တွေကိုပြသည့်ကနေ့ပြသထားတာကိုဖော်ပြထားတာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြသွားတာပါ။စနေညရဲ့စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Evanok ဖြစ်ပါတယ်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့မနက်6နာရီကနေ9နာရီအထိလှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ဒီကိုနာတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.